Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်စီစဉ်မလာ23ရက်တနင်္ဂနွေနေ့ညဖက်9:20နာရီအစီအစဉ်တွေကိုကြားရထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့58တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ကျမနန်းလာပါအခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာညချမ်းပါရှင်ကျမကတင်ကြီးထိုက်ပါ Sony ရုပ်ရှင်ထုတ်လုပ်ရေးအင်တာနက်ဆိုင်ဘာတိုက်ခိုက်ခံရမှုကိုပူးရဲစုံစမ်းဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုအမေရိကန်တို့ကညှင်းပယ်လိုက်ပြီးတော့ဆိုင်ဘာတိုက်ခိုက်မှုကိုကူညီပေးဖို့တရုတ်ကိုကမ်းလှမ်းလိုက်ပါတယ်တူနီရှားနိုင်ငံမှာတော့ပထမဆုံးအကြိမ်ဖြစ်တဲ့လွတ်လွတ်လပ်လပ်ကျင်းပတဲ့သမရရွေးကောက်ပွဲမှာပြည်သူတွေမဲပေးနေကြပါပြီဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီဒီတစ်ပတ်မျောလင့်နှွေထွေးငင်ချိုင်းရဲ့ကဏ္ဍမှာတော့ကရင်ပြည်နယ်ကဒေသခံတွေရဲ့ငင်ချိုင်းရဲ့မျောလင့်ချက်စကားသံတွေကိုနားဆင်ရမှာပ
ါဘလောက်ထိမျောလင့်ထားသလဲပြောတော့အများကြီးမျောလင့်တာဟောငင်ချိုင်းရမှလည်းဟိုစာဝတ်နေရေးဥစားပေါ့လူမှုရေးစာဝတ်နေရေးစီးပွားရေးစသဖြင့်ပေါ့နော်အားလုံ
းကရင်ပြည်နယ်ကဒေသခံတူပါရှင်အပြည့်အစုံကိုမကြခင်ကြားရမှာပါကြာအပြင်နောက်ပိုင်းမှာပြည်တွင်းတပုတ်နဲ့အတူဒုတိယပိုင်းနိုင်ရွက်မှာတော့ပတ်စင်ကနာရီဖြစ်တဲ့ဥစီသူအောင်မြင်ရဲ့မြမအရေးသုံးသက်ချက်မြမပြည်မပေးစာများနဲ့တက်ကြည်စကားအစီအစဉ်တွေကိုတော့အကြီးနာစီရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်သတင်းတွေနဲ့ညပိုင်းနောက်ဆုံးထိတ်တန့်ရောက်သတင်းတွေကိုမှတ်သိငင်ထိုင်းနဲ့မမိုးဖြူတို့ကကြီးညာပေးပါအောင်ရှင
် Sony ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းအင်တာနက်ဆိုင်ဘာတိုက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးမှုပူရဲပြုလုပ်ဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းမှုကိုအမေရိကန်တို့ကညှင်းပယ်လိုက်ပြီးမြောက်ကိုရီးယားဘက်ကအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကိုကူညီတားဆီးပေးဖို့တရုတ်ကိုကမ်းလှမ်းလိုက်ပါတယ်တရုတ်နဲ့အမေရိကန်တို့ရဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုမှာတော့ဖြက်လို့ဖြက်စီအင်တာနက်ဆိုင်ဘာတိုက်ခိုက်မှုလှုပ်ဆောင်တာဟာဆိုရင်တိုးတက်ရင်ကျေးတဲ့နိုင်ငံတကာနိုင်ငံရဲ့စံနှုန်းစံထားနဲ့မကိုက်ညီဘူးဆိုတာကိုနှစ်ဖက်တို့သဘောတူခဲ့ကြတဲ့အကြောင်းအမေရိကန်အရာရှိတဦးကပြောပါတယ်ဒါပေမဲ့လည်းတရုတ်တို့ရဲ့အင်တာနက်ဆိုင်ဘာခိုးယူမှုတွေကြောင့်အမေရိကန်ကာကွယ်ရေးလျှို့ဝှက်ချက်တွေအပေါ်ချိန်ချောက်မှုတွေရှိနေပြီးအမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ရှင်ပြိုင်နိုင်မှုကိုအထိနာစေသလိုအမေရိကန်အလုပ်သမားတွေရဲ့လုပ်ငန်းခွင်မှာလည်းကုန်ကျစရိတ်ပိုပြီးတော့ကုန်ကျစေတယ်ဆိုတာကိုအရင်ကတည်းကအမေရိကန်တို့ပြောဆိုနေကြတာကြောင့်မို့အခုလိုတရုတ်ကိုအကူအညီတောင်းခံတဲ့ကိစ္စကအငင်းပွားစရာဖြစ်နေပါတယ်Sony ရုပ်ရှင်ထုတ်လုပ်ရေးရဲ့ကွန်ပျူတာ network ကိုဖောက်ထွင်းပြီးစိတ်အနှောက်အယှက်ဖြစ်စေတဲ့ email တွေကို internet ပေါ်မှာတင်တာတွေနဲ့ပို့ကိုရေးဆိုင်ရာအချက်အလက်တွေမထုတ်ရသေးတဲ့ရုပ်ရှင်ကထုတ်လုပ်ရေးစီမံကိန်းတွေကို internet ပေါ်တင်ခဲ့တာတွေဟာသူတို့လက်ချက်မဟုတ်ရပါဘူးလို့မြောက်ကိုရီးယားတို့ကညင်းဆိုထားပါတယ်။အခု Sony ရုပ်ရှင်ထုတ်လုပ်ရေး cyber တိုက်ခိုက်မှုဟာဆိုရင်မြောက်ကိုရီးယားရဲ့လက်ချက်မဟုတ်ဘူးဆိုတာကိုသက်သေပြနိုင်တယ်လို့လည်းမြောက်ကိုရီးယားအစိုးရကပြောဆိုနေတာပါ။ဒါအပြင်အခု cyber တိုက်ခိုက်ခံရမှုကိုပူးရဲစုံစမ်းစစ်ဆေးဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုအမေရိကန်တို့ညှင်းပယ်ခဲ့မယ်ဆိုရင်တော့မှားယွင်းဆုံးဖြတ်ခဲ့မှုအတွက်အကျိုးဆက်တွေခံရနိုင်တယ်လို့လည်းသတိပေးခဲ့ပါတယ်။အခုအင်တာနက်ချိုးဖောက်တိုက်ခိုက်ခံရလို့ရုံတင်မပြရသေးခင်ပေါက်ကြားထွက်ခဲ့တဲ့ဒီအင်တာဗျူးရုပ်ရှင်ကားကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးကိုလှုပ်ကြံဖို့အတွက် CIA အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီကသတင်းတောက်နှစ်ဦးကိုငှားရမ်းခဲ့တဲ့အကြောင်းရိုက်ကူးထားတာပါ။အခုတော့ Sony ရုပ်ရှင်ရေးထုတ်လုပ်ရေးလုပ်ငန်းကဒီဇင်ဘာ25ရက်နေ့ရုံတင်ပြသမယ့်အစီအစဉ်ကိုလည်းဖျက်သိမ်းခဲ့ပါတယ်ရှင်
။ကျူဘာကဂေါ်ဒနာမိုဆစ်အကျဉ်းထောင်ထဲမှာအမေရိကန်နိုင်ငံကဖမ်းဆီးထားတဲ့အာဖဂန်နစ္စတန်အကျဉ်းသား၄ယောက်ကိုပြန်လွှတ်ပေးလိုက်ပါတယ်။နောက်ကြောင်းအချက်လက်ရှင်းလင်းတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်တာဟာအာဖဂန်နစ္စတန်အစိုးရရဲ့သမ္မတအသစ်အရှရဖ်ဂန်နီကိုယုံကြည်မှုရှိတယ်ဆိုတဲ့အကြောင်းသက်သေပြတဲ့အနေနဲ့လည်းဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။ခုပြန်လွှတ်လိုက်တဲ့အကျဉ်းသားတွေကိုလူသားချင်းထောက်ထားမှုရစေဖို့သာမကသူတို့ကြောင့်ဖြစ်ကောင်းဖြစ်နိုင်မယ့်အနေတွေကိုအာဖဂန်နစ္စတန်အစိုးရကကင်တွယ်နှိမ်နင်းနိုင်တယ်ဆိုတာကိုအပြည့်အဝယုံကြည်မှုရှိတယ်လို့အာဖဂန်နစ္စတန်ကာဘူးမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်။ခုလပိုင်းမှာဝူရူဂွေးနိုင်ငံမှာဒုက္ခသည်အဖြစ်အခြေချနိုင်အောင်ပြန်လွှတ်ပေးခဲ့တဲ့အကျဉ်းသား6ယောက်အပါအဝင်ဒီနှစ်ထဲမှာအကျဉ်းသားတချို့ကိုအမေရိကန်နိုင်ငံကပြန်လွှတ်ပေးခဲ့ပါတယ်။2009ခုနှစ်ကအမေရိကန်သမ္မတဘရက်အိုဘားမားတာဝန်ဆယူခဲ့ခြင်းကဂွာတနာမိုအကျဉ်းထောင်ထဲမှာအကျဉ်းသား242ယောက်ရှိခဲ့ပေမဲ့ခုလက်ရှိချိန်မှာတော့အကျဉ်းသားစုစုပေါင်း132ယောက်ပဲကျန်ရှိပါတယ်။ဒီဂွာတနာမိုအကျဉ်းထောင်ကိုအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့လို့လူ3000လောက်သေဆုံးခဲ့ရပြီးလေးလကြာ2002ခုနှစ်ကစပြီးတော့ဖွင့်လှစ်ခဲ့ပြီးဒီအကျဉ်းထောင်ကိုကြမ်းတမ်းနဲ့စုံစမ်းစစ်ဆေးရေးနည်းစနစ်တွေနဲ့အတူတရားရုံးစစ်ဆေးမှုမလုပ်ဘဲ အကျဉ်းသားတွေကိုဖမ်းဆီးထားတဲ့အချက်တွေကြောင့်လူခွင့်ရေးအတွက်ဆောင်ရွက်နေသူတွေကရှုံချဝေဖန်မှုတွေလုပ်နေတာလည်းဖြစ်ပါတယ်
မနေ့စနေနေ့တော့ကအမေရိကန်နိုင်ငံနယူးယောက်မြို့မှာနေကင်းကြောင်တောင်ရဲကားထဲမှာထိုင်နေတဲ့ရဲယာရှိနှစ်ဦးကိုတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကရှုတ်ချပြောဆိုလိုက်ပါတယ်။ရဲစွမ်းတတိရှိတဲ့ရဲယာရှိနှစ်ယောက်ဒီနေ့ညသူတို့ကိုချစ်ခင်သူတွေမိသားစုတွေနဲ့တွေ့ဖို့အင်ကိုပြန်လာနိုင်တော့မှာမဟုတ်ပါဘူး။ဒီဆုံးရှုံးမှုအတွက်တရားမျှတမှုအဖြစ်ရှာဖွေဖို့ရနိုင်မှာမဟုတ်ဘူးလို့ဟာဝိုင်မှာအပန်းဖြေအနားယူနေတဲ့သမ္မတကပြောဆိုခဲ့တာပါ။ရဲရာရှိနှစ်ယောက်ဖြစ်တဲ့ဝင်းဂျီယန်လီယူနဲ့ရာဖဲရာမို့စ်တို့ကိုဘရုတ်ကလင်းရပ်ကွက်ဧရိယာတဲရဲကားပေါ်မှာထိုင်နေတဲ့အချိန်မှာအသက်28နှစ်အရွယ်အစ္စရေလီဘရင်စလီဆိုတဲ့လူငယ်ကတနက်နဲ့ပြစ်တက်ခဲ့တာဖြစ်ပါတယ်။တနက်သမားတွေကတော့ရဲတွေကိုပြစ်ခတ်ခဲ့ပြီးတဲ့နောက်မီယထားဘူတာကိုပြေးသွားပြီးသူ့ကိုယ်သူတတ်သေးသွားခဲ့ပါတယ်။ရဲရာရှိနှစ်ယောက်ဟာအလွယ်တကူပဲလှုပ်ကြံတက်ဖြတ်ခံခဲ့ရတာပါလို့နယူးယောက်ပြည်နယ်ရဲမင်းကြီးဝီလျံဘရက်တန်ကပြောဆိုခဲ့ပါတယ်။တနက်နဲ့ပြစ်ခတ်ခဲ့သူဘရင်စလေးကအွန်လိုင်းစာမျက်နှာပေါ်မှာရဲတွေကိုစန့်ကျင်တဲ့ပြင်းထန်တဲ့အရေးအသားတွေလုပ်ခဲ့တယ်လို့လည်းသူကပြောပါတယ်။ဒီပြစ်ခတ်လှုပ်ကြံမှုဟာပြောမထွက်နိုင်လောက်အောင်လူမဆန်လွန်းတဲ့အကြမ်းဖက်လုပ်ရဖြစ်တယ်လို့ရှစ်နေချုပ်အဲရစ်ဟိုဒါကပြောဆိုပါတယ်။နယူးယောက်မြို့မှာလက်နက်မဲ့လူမဲ့အဲရစ်ဂါနာကိုလူပြုတ်ရဲရာရှိတွေကလေပင်းချုပ်ဖမ်းဆီးရာကအသက်ဆုံးသွားခဲ့တဲ့အတွက်လက်စားချေမယ်လို့ဘရင်စလေးကအွန်လိုင်းစာမျက်နှာမှာရေးသားခဲ့တာပါလက်နက်မဲ့လူမဲ့တယောက်ကိုလူပြုတ်ရဲရာရှိတွေတတ်ဖြတ်လိုက်တဲ့ဆိုတဲ့အမှုမှာတရားရုံးစစ်ဆေးအရေးယူမှုလုပ်ဖို့မလိုကြောင်းတရားသူကြီးတွေရဲ့ဆုံးဖြတ်ချက်အပြီးနယူးယောက်အပါအဝင်အမေရိကန်ပြည်ထောင်စုတဝက်မှာတင်းမာမှုတွေရှိနေခြင်းအခုလိုပြစ်ခတ်မှုဖြစ်ခဲ့တာပါရဲရာရှိနှစ်ဦးကအာရှနဲ့စပိန်အမေရိကန်နေဖြစ်ပြီးတနတ်သမားဘရန်စလေးကအာဖရိကန်အမေရိကန်လူမျိုးဖြစ်ပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်တူနီရှားနိုင်ငံကမဲဆန္ဒရှင်တွေဟာပထမဆုံးအချိန်လွတ်လွတ်လပ်လပ်နဲ့သူတို့ရဲ့သမ္မတကိုမဲပေးရွေးချယ်နေကြပါတယ်အခုကျင်းပတဲ့ရွေးကောက်ပွဲဟာဆိုရင်နိုင်ငံကိုဒီမိုကရေစီစနစ်စီပြောင်းလဲမဲ့တမိုင်းဝင်ရွေးကောက်ပွဲလည်းဖြစ်ပါတယ်။2011ခုနှစ်အာရတ်နွေဦးဒေါ်လာရင်းနဲ့နိုင်ငံအာဏာကိုနှစ်ပေါင်းများစွာရယူထားတဲ့သမ္မတဇင်းအယ်အက်ဒီန်ဘင်အလီကိုဖြုတ်ချခဲ့ပြီးနောက်ပိုင်းဒီကနေ့မဲပေးမှုကတူနီရှားနိုင်ငံအသွင်ကူးပြောင်းမှုရဲ့နောက်ဆုံးအဆင့်ဖြစ်ပါတယ်။အာရတ်နေဦးတော်လှန်ရေးမှာတူရကီနိုင်ငံကနိုင်ငံခေါင်းဆောင်ဖြုတ်ချရေးအတွက်လှုပ်ရှားခဲ့တဲ့ပထမဆုံးနိုင်ငံဖြစ်ပြီးတူနီရှားလှုပ်ရှားမှုကတခြားဒေသတွေနိုင်ငံတွေကိုပါကူးစက်သွားစေခဲ့တာဖြစ်ပါတယ်။အခုရွေးကောက်ပွဲမှာတော့အရင်အစိုးရရဲ့ဝန်ကြီးအသက်88နှစ်အရွယ် BGCDSBC ကပြိုင်ဘက်ဖြစ်တဲ့အခွင့်အရေးလှုပ်ရှားသူလက်ရှိယာယီသမ္မတမွန်ဆက်မာဇူကီကိုကြော်ပြီးတော့အသာစီးရနေပါတယ်ရှင်
။ Islamic စစ်သွေးကြISISD သိမ်းယူထားတဲ့ရှင်းချတောင်ဒေသတွေကိုပါရှမာကားလို့ခေါ်တဲ့ကတ်နဲ့နဲ့ကင်တပ်သားတွေကတိုက်ထုတ်ရယူခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီဒေသကိုအီရတ်ကတ်လူမျိုးကောင်းဆောင်မဆော့ဘာဇနီတွားရောက်ခဲ့ပါတယ်။ထောင်ပေါင်းများစွာရှိတဲ့ယေစစ်ရီလူမျိုးတွေချောင်းပိတ်ဖိနှိပ်ခံရတဲ့ဒေသတွေကနေလွတ်မြောက်ကြပြီးတဲ့နောက်ရှင်းချတောင်နေရှိသွားတဲ့လမ်းအလုံးကိုပါရှမာကားကတ်နဲ့နဲ့ကင်တပ်သားတွေကထိန်းချုပ်လိုက်ပြီးလို့ဤရနိုင်ငံဒစိတပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရခတ်ဒီတာအကြီးအကဲဖြစ်တဲ့မစ္စတာဘာဇနီကပြောပါလေကတ်လက်နဲ့ကင်တပ်ဖွဲ့တွေကဖာရှ်မာဂါတသားတွေရှိတဲ့ဒေသမှာအစ္စလာမ်စစ်သွေးကြ ISD ရှိနေခွင့်ပေးမှာမဟုတ်ဘူးလို့မစ္စတာဘာဇနီကထပ်ပြောပါလေအမေရိကန်တွေဥဆောင်တဲ့လေကြောင်းကအကူအညီတိုက်ခိုက်ပေးမှုနဲ့မနေ့တုန်းကကတ်လက်နဲ့ကင်တပ်သားတွေကရှင်ကြားတောင်ရဲ့မြောက်ပိုင်းဒေသတလွှားနဲ့ရှင်ကြားမြို့စီသွားတဲ့တောင်ဘက်ပိုင်းအရှေ့ဘက်ပိုင်းက Tall Afar မြို့တွေကိုပြန်သိမ်းပိုက်နိုင်ခဲ့ပါလေဒါအပြင်ပိတ်မိနေတဲ့ရေစစ်ရီတွေအတွက်အီရတ်ခတ်တွေပို့ပေးတဲ့ကုန်တင်ကားကြီး32ဆင်းနဲ့ကူညီထောက်ပံ့ရေးပစ္စည်းတွေလည်းမနေ့ကပဲရောက်သွားပါပြီ။ ISIS Islamic စစ်သွေးကြွတွေဒီနှစ်အစောပိုင်းအီရတ်နိုင်ငံရဲ့သုံးပုံတစ်ပုံနဲ့အနာဂတ်ဆီးရီးယားနိုင်ငံတွေကဒေသတချို့ကိုပါသိမ်းယူထားကြတာဖြစ်ပါလေ
။ အာဖဂန်နစ္စတန်နိုင်ငံဂျော်ဇန်ပြည်နယ်မှာစစ်ဆေးရေးဂိတ်တစ်ခုကိုတပုံတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ရဲအရာရှိ9ယောက်သေဆုံးပြီး9ယောက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တို့ကပြောထားပါတယ်။အာဖဂန်နစ္စတန်အရှေ့ပိုင်းကူနာပြည်နယ်မှာလည်းခီးတဲ့တဲ့ကားရစင်ကိုလမ်းဘေးထောင်ဘုံနဲ့တိုက်ခိုက်ခဲ့လို့ခီးတဲ့9ယောက်သေဆုံးပြီးတော့3ဦးဒဏ်ရာရခဲ့ပါတယ်ရှင်။
ဒီနေ့တနင်္ဂနွေနေ့မှာအိန္ဒိယနိုင်ငံရှေ့မြောက်ပိုင်းအင်ဖာမြို့မှာမနေ့6နာရီလောက်ကလက်ဖက်ဆိုင်တိုက်နှားမှာဘုံးပေါက်ကွဲမှုဖြစ်ပွားလို့လူ3ယောက်သေဆုံးပြီးတော့4ယောက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာအခုတည်းထိမသိရသေးပါဘူး။သေဆုံးသူ3ယောက်ကအင်ဖာမြို့ကနေမဟုတ်ဘူးလို့လည်းသိရပါတယ်။ဒီသတင်းပတ်စောပိုင်းဒီဇင်ဘာ15ရက်နေ့ကလည်းအင်ဖာမြို့ဈေးထဲမှာဘုံးပေါက်ကွဲမှုဖြစ်ခဲ့လို့လူ1ယောက်သေဆုံးပြီးတော်တော်များများထိခိုက်ဒဏ်ရာရခဲ့ပါတယ
်။
တနင်္ဂနွေနေ့နောက်ညပိုင်းနောက်ဆုံးရသတင်းတွေကိုမှတ်တင်ကြီးထိုင်ထဲမှာမိုးဖြူတို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညဖက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေဆက်တိုက်တင်ဆက်ပေးပါရမယ်။သောတာရှင်များရှင်ဒီကနေ့ပြတ်တူလာဆန်တရနေ့တနင်္ဂနွေနေ့မှာကြာရောက်တဲ့ကရင်နှစ်တစ်ကူနဲ့အချိန်မှနှစ်တစ်ကူပွဲတော်အခမ်းအနားတွေကိုမြန်မာနိုင်ငံတဝန်းကကရင်လူထုအပါအဝင်နိုင်ငံတကာရောက်နေတဲ့ကရင်လူမျိုးတွေအားပါကျင်းပနေကြပါရယ်ကရင်ဒေသဖွံ့ဖြိုးတိုးတက်ပြီးကရင်လူမှုဘဝမြန်မာရေးအတွက်နဲ့ကရင်ပြည်နယ်ငြိမ်းချမ်းစေဖို့ကိုလည်းဆုတောင်းကြပါရယ်ကရင်ရိုးရာယဉ်ကျေးမှုအလားအကအပြိုင်ပွဲတွေနဲ့ထုံနှန်းစင်လာပျော်ပွဲရှင်ပွဲတွေကျင်းပတဲ့အကြောင်းကိုမဆုမွန်ကပြောပြထားပါရယ်
ဒီနေ့မှာကြာရောက်တဲ့2014ခုနှစ်တနင်္ဂနွေနေ့ပြည်သူလာဆန်းတရက်နေ့ဟာကရင်နှစ်2953ခုနှစ်ကုန်ဆုံးလို့2954ခုနှစ်နှစ်ကူးပြောင်းတဲ့ကရင်နှစ်တစ်ကူးနေ့ဖြစ်ပါတယ်။ကရင်နှစ်တစ်ကူးနေ့ပွဲတော်အခမ်းအနားတွေကိုရန်ကုန်ဘကိုးအေဝရီမွန်ကရင်ပြည်နယ်စတဲ့တိုင်းနယ်ပြည်နယ်ဒေသကြီးအသီးသီးမှာစီကားတိုက်မြိုက်စွာကျင်းပနေကြတာဖြစ်ပါတယ်။ဒီလိုမျိုးဒေသအသီးသီးမှာကရင်လူထုတွေကကရင်နှစ်တစ်ကူးပွဲတော်ဆင်ရင်ကျင်းပကြတာတွေနဲ့ပတ်သက်လို့ကရင်ပြည်သူပါတီဒုဥက္ကဋ္ဌဦးစောစေဝါကအခုလိုရှင်းပြပါတယ်
။တိုင်းနယ်ပြည်နယ်တွေကြတော့တော့ဘကိုးမှာပတိုင်းအစ်စ်လုပ်တယ်နော်ကအေယာဝီတန်းတော့ပတိုင်းမှာစုလို့လုပ်ကြတယ်။လေးနေရာရှိတဲ့ဇာကုမှာအလင်၅စစ်မှာဒါတနေရာလုပ်တယ်နောက်တစ်ခါအလုံးမြင့်တယ်မှာလုပ်တယ်နောက်ကမြို့ဥက္ကလာပတ်မှာလုပ်တယ်တိုင်းသားယူပါပေါ့နော်ကျွန်တော်တက္ကသိုလ်မှာအဲ့ဒါမှလုပ်ကြပါကရင်ပြည်နယ်မှာပြည်နယ်လည်းလုပ်ကြပါဒါကြီးရတဲ့လုပ်ကြတဲ့သဘောရှိပါတ
ယ်ရိုးရအစင်လာတွေနဲ့အညီချင်းပါကြပြီးတော့ကရင်လူထုရဲ့နှစ်တစ်ကူးမင်္ဂလာဆုမွန်တောင်းကြပုံကိုလည်းဦးစောစေဝါကပြောပြပါတယ
်နှစ်နှစ်ဟောင်းထားခဲ့ပြီးတော့နှစ်တစ်ကူးကူးရဆိုတော့ဘောနပ်ဆိုရင်အဆုံးထားခဲ့နောက်တစ်ခါလာမယ့်နှစ်အတွက်ရည်ရချက်လေးတွေတော့နောက်တစ်ခါ resolution ပေါ့နော်ဆုံးမချက်အသေးလေးတွေနဲ့အမှအပြည့်နဲ့လုပ်ဖို့ပြုဖို့ဆိုတော့အဲ့ဒါဆွေးနွေးကြတဲ့တိုင်မြင့်ရတဲ့နောက်တစ်ပြောရှင်ကြည့်ပါကြတယ်ပေါ့ပြီးတော့နေသိသိကူတာပြီးဆိုတော့အားလုံးဆိုတော့ကိုကြီးချမ်းမကြီးစိတ်ချမ်းသာတဲ့သူမြို့ပါတာသာသနာတွေတို့တို့ဆောင်နိုင်ဖို့ရဲ့အဓိကတိုက်ပြီးလောရတဲ့အင်းချတာရဲ့ဘူးလုံနိုင်ဖို့တဲ့ဒါစီတော်မြစ်တာပို့ချင်တယ်
မဟာရန်ကုန်ကရင်အမျိုးသားနှစ်တစ်ကူးပွဲတော်အထိမ်းအမှတ်ရန်ကုန်တိုင်းအင်းစိန်မြို့နယ်ဆေးဝင်ကဘာကျောင်းအာလင်ငါးစင်ဖရားမှာကျင်းပတဲ့ကရင်နှစ်တစ်ကူးပွဲတော်ကိုတက်ရောက်ခဲ့တဲ့ကရင်သတင်းစင်ရဲ့တာဝန်ခံအေဒီတာနန်းဖော်ကီကလည်းကရင်ပြည်သူတွေရဲ့ရိုးရအစင်လာနဲ့အညီကျင်းပခဲ့တဲ့ကရင်နှစ်တစ်ကူးပွဲတော်အကြောင်းအခုလိုပြောပြပါရစေ။ကရင
်နှစ်တစ်ကူးကဒီနေ့က2953နဲ့2954နှစ်တစ်ကူးကူးတာပေါ့နော်။ဆိုတော့ဒီကရင်နှစ်တစ်ကူးနေ့မှာပြင်းရှိရတဲ့ဒါတွေပေါ့နော်အမျိုးရွာကြီးရွာတွေမြို့နယ်ကြီးရွာတွေအကုန်လုံးကနေဒီနှစ်ဖြစ်ကိုကူးရအစီအစဉ်တော့အခမ်းအနားတွေနောက်ရောက်တစ္ဆာပွဲကြီးအဲ့လိုမျိုးကြီးရှင်းပါရစီဒါတော့ပြင်းရွာပေါ့နော်သုံးသန်းဆင်လာရသူရှင်ရင်ကြီးမှုနဲ့ပတ်သက်တာရင်ဖြစ်စီဒါတွေမှာစပီနဲ့ပတ်သက်တာရှိတော့နောက်ပြီးတော့အားကစားပေါ့နော်ရွာအားကစားလို့သူချင်းလက်ဝဲကြီးပေါ့နော်အဲ့လိုမျိုးကြံပွဲကြီးရှင်းပါတော့ရှိတယ်ပေါ့သူဒေသလိုက်ပေါ့နော်
ကရင်နှစ်ကူးမှာကရင်လူထုတွေလိုလားတဲ့ငြိမ်းချမ်းရေးအမြန်ဆုံးရရှိနိုင်ပါစေကြောင်းလဲနန်းဖော်ကီကဆုမွန်ကောင်းတောင်းပါတယ
်ကရင်ပြည်သူတို့နေရပါတော့ဟောဆုတောင်းချင်တာကကရင်ပြည်သူတွေထဲမှာလည်းကရင်မိသားစုထဲမှာလည်းမအေးချမ်းတဲ့ဟိုငြိမ်းချမ်းတဲ့ဟိုဒုက္ခဒုက္ခတွေနှစ်ပေါင်းများကြီးခံရရဆိုတော့ကိုယ့်ရဲ့လူထုတွေကဒီနှစ်ဆက်ရနေပြီးတော့လာမနှစ်ပေါင်းများစွာတည်ပါတော့ဒီငြိမ်းချမ်းတဲ့ဒီကစစ်မှန်တဲ့ငြိမ်းချမ်းရေးဆိုင်ဟာကိုအပြည့်ဝရရှိပြီးတော့ပေါ့နော်ဒီအေးစီချမ်းနေခိုင်ပြီးတော့ဆရာဝတ်ဆိုတဲ့လူမျိုးခွဲစည်းတစ်ခုဖြစ်စီမှုတော်တော့စောင့်ချင်တယ်
ထိုင်းမြန်မာနယ်စပ်နဲ့ကရင်ပြည်နယ်ထဲမှာကရင်နှစ်တကူပွဲတော်တွေကိုရိုးရအစင်လာမပြတ်ဆင်ရင်ကျင်းပကြပုံတွေကိုလည်းကရင်လူခွင့်ရေးအဖွဲ့ KHRG ကကိုစောအယ်ဘတ်ကပြောပြပါတယ
်ကရင်လူထုပေါ့နော်ကရင်လူထုတော်စားဒီဒုတိယနိုင်ငံမှာဥမာထိုင်းနိုင်ငံမှာရှိတဲ့ကရင်လူထုတွေကနောက်ပြည်တွင်းမှာရှိတဲ့ကရင်လူထုကခုတတိယနိုင်ငံမှာရောင်းနေတဲ့လူထုဥစားတွေ ကင်းရင်တို့တွေအားလုံးဒီကရင်နှစ်တကူတော့ကျင်ပတ်ကြပါတယ်အဓိကတူညီတဲ့အရာတစ်ခုကတော့ကျွန်တော်တို့ဒီကရင်အလန်တော်ဘောနာဒီမလဲဝေလီဝေလေးမှာကျွန်တော်တို့ကရင်အလန်တော်ကိုဟိုအလန်တိုင်းထဲထိကျွန်တော်တို့ဆွဲတင်တယ်နောက်ပြီးတော့ဟိုကရင်ဟိုအမျိုးသားအလန်တော်တစ်ချို့ဆိုရဲအလန်တော်ကိုအလေးပြုတယ်ကရင်နှစ်တကူမှာရတော့ဒီဟိုကျွန်တော်တို့စားရပါတာဆိုလို့ရှိရင်ကျွန်တော်တို့ကရင်ဆင်းမောနာဒီတလပေါ့အဲ့ဒါတွေချက်တာများတယ
်နိုင်ငံတကာရောက်ကရင်လူမျိုးတွေနဲ့ထိုင်းမြန်မာနယ်စပ်ကကရင်လူမျိုးတွေပါဝင်မြန်မာနိုင်ငံတဝန်းကကရင်ပြည်သူလူထုတွေရဲ့ဘဝငြိမ်းချမ်းစေဖို့ကရင်ပြည်သူတွေရဲ့ဆန္ဒပြေပါစေကြောင်းလဲကိုစောအယ်ဘတ်ကဆန္ဒပြုပါတယ်တဲ့ကရင်နှစ်တကူပွဲတော်မှာရိုးရာဝစ်စုံတွေကိုဝစ်ဆင်ထားတဲ့ကရင်လူမျိုးတွေရဲ့ကရင်ရိုးရာဒုံရိပ်အကပြိုင်ပွဲလက်ဝဲပြိုင်ပွဲစတဲ့အားကစားပြိုင်ပွဲတွေပါဝင်ကရင်စာပေရင်ကျင်းမှုဟောပြောပွဲတွေနဲ့တေးဂီတာသချင်းဖျော်ဖြေပွဲတွေနောက်ဆူတောင်းပွဲတွေနဲ့အတူကရင်နှစ်တစ်ကူပွဲတော်ကိုကရင်ရိုးရာအစားအသောက်တွေနဲ့တက်ခင်းအခမ်းပြီးတော့ဂုဏ်ပြုကျင်းပနေကြတာဖြစ်ပါတယ်ရှင်
တော်ရရှိမှာခင်ဗျာဒီပနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာနိုင်ရေးအတွက်ထောင်ထဲချီတဲ့နာမည်ပြည့်စီးရင်သွင်းခံထားရသူတွေကိုအဲ့ဒီအမည်ပြည့်စီးရင်တွေကနေထုတ်ပေးလိုက်သလိုမြန်မာနိုင်ငံသားတွေပြည်တော်ပြန်လာကြဖို့သမရဦးသိန်းစင်အစိုးရကဖိတ်ခေါ်ထားပါတယ်ဒါပေမဲ့တိကျသေးကြတဲ့မူဝါဒတွေချမှတ်ထားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရေးအင်အားစုတွေတက်ကြွလှုပ်ရှားသူတွေမြန်မာပြည်မှာပြန်လည်အခြေချနေထိုင်ခွင့်တရားဝင်ရပ်တည်ခွင့်ရရှိရေးအတွက်အခက်အခဲတွေရှိနေတယ်လို့ထောက်ပြပြောဆိုမှုတွေထွက်နေတာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါညဓာတ်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
တရိုက်လေလိုက်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်ခုတော့ပြည်ရင်းငင်းချင်းရင်းနဲ့ပတ်သက်တဲ့အစီအစဉ်ဖြစ်တဲ့မျောလင့်နှွေးထွေးငင်းချင်းရဲ့အစီအစဉ်မှာဒီတစ်ပတ်မှာတော့ကရင်ပြည်နယ်ဘက်ကအခြေအနေတွေကိုကိုအောင်ရဲမောင်ကစူးစီးမင်းမြန်းတင်ပြချပါရရှင
်
မင်္ဂလာပါခင်ဗျာမျောလင့်နေထွေးညီငယ်ရေးစီစဉ်ကနေကြိုဆိုပါရစေကျွန်တော်ကတော့အောင်ရဲမမောင်ပါလက်နက်ကင်တိုက်ပွဲတွေမရနိုင်သေးတဲ့မြန်မာနိုင်ငံရဲ့အတွင်ကူးပြောင်းရေးကာလမှာညီငယ်ရေးကိုမျောလင့်နေကြတဲ့တိုင်းသားပြည်သူတွေရဲ့နေအိမ်စဉ်ဘဝတွေနဲ့ညီငယ်ရေးကြဘလို့ဆက်နွယ်မှုရှိနေလဲဆိုတာကိုသူတို့ကိုယ်တိုင်ပြောပြထားတဲ့ဘဝစကားတွေကနေနားဆင်ကြရမှာဖြစ်ပါတယ်ကျွန်တော်နဲ့အတူဒီဘက်တင်ဆက်မဲ့သူကတော့မဝင်းတင်စာကျော်ဖြစ်ပါတယ
်ကျမဝင်းတင်စာကျော်ပါကိုအောင်ရဲရေဒီတစ်ပတ်တော့ကရင်ပြည်နယ်ကိုရွေးချယ်ခြင်းနဲ့ညီငယ်ရေးနဲ့ပတ်သက်ရင်ကရင်ပြည်နယ်ကပြည်သူတွေရဲ့အခြေအနေကလည်းထူးခြားတာတွေအများကြီးရှိနေတယ်လေ
ဟုတ်တယ်မဝင်ရေကင်းမီနယ်ထဲမှာအဓိကတိုင်းဒေသလက်နက်ကိုင်အဖွဲ့လို့ပြောနိုင်တဲ့ KNU ကအစိုးရတစ်တက်လာပြီးတဲ့နောက်တမရတို့တက်ချို့တို့နဲ့မကြာခဏထိတွေ့ဆက်ဆံမှုတွေရှိသလိုတိုက်ပွဲတွေမရှိသလောက်နှဲပါလာတဲ့ကင်းမီနယ်ရဲ့အခြေအနေတွေကိုကျွန်တော်တို့သွားကြည့်ရအောင်လားဗျာကင်းမီနယ်ဖန်မြို့ကိုရောက်ပြီဆိုတာနဲ့ထင်ရှားတဲ့အမှတ်အသားကိုပြပါဆိုရင်ဇွဲကပင်တောင်းရင်ဒေါနာတောင်တွင်းနေရတဲ့တန်လီမြကြီးကိုပြရမှာပါ
ဝင်းကတန်လွင်မြစ်ကိုတိတ်ရောက်ဖူးချင်ခဲ့တာကိုအောင်ရဲရဲ့ဟောခုတော့တန်လွင်မြစ်ရဲ့မြစ်ကမာဘေးကိုရောက်နေကြပြီနော်အခုရောက်နေတဲ့ဖအံမျိုးဖက်ချမ်းကနေကြည့်လိုက်ရင်ဆက်လေလေးတွေခုမောင်းနေတာကိုတွေ့ရသလိုတန်လွင်မြစ်ရဲ့တခြားတစ်ဖက်မှာတော့ဆင်းဆူအုံမိုင်းနေတဲ့တောင်တန်းကြီးတွေရွှေရောင်တောက်နေတဲ့ဈေးတီတွေကိုလည်းလှမ်းမြင်နေရတယ
်ဒါပြီးရင်တော့ကျွန်တော်တို့စစ်ပွဲတွေကြာကြာဆုံးခဲ့တဲ့တက်မတော်သားရာရှိတူရဲ့မိဘတွေနဲ့သွားတွေ့ကြမှာနော
်ဟုတ်တယ်ဒီကနေအဲ့ဒီကိုကားနဲ့သွားမယ်ဆိုရင်10မိနစ်လောက်တော့သွားရတယ်ကိုအောင်ရဲရဲ့
ဟုတ်တယ်ဗျာကျွန်တော်တို့အဲ့ဒီကိုမြေမြန်ရောက်ပြီးတော့သူတို့နဲ့တွေ့ကျင်လာပြီဗျ။
သွားကြတာပေါ့ကိုအောင်ရဲ့ရေ
။ပြည်ရင်းလက်နက်ကိုင်ပြိပခါတွေအထွတ်ထိပ်လို့ဆိုနိုင်တဲ့1990ကာလအထိတိုက်ပွဲအပြင်းထန်ဆုံးပြည်နယ်တွေထဲမှာကင်းပြည်နယ်ပါခဲ့တာပါ။လက်နက်ကိုင်တိုက်ပွဲကြီးတွေအကြီးအကျယ်ဖြစ်ခဲ့တယ်လို့တပ်မတော်စစ်ကြောင်းတွေနဲ့ကင်းရင်လက်နက်ကိုင်အင်အားစုစစ်ကြောင်းတွေထိတ်တက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့တာကလည်းအချိန်ပေါင်းထောင်နဲ့ချီပြီးတော့ရှိခဲ့ပါတယ
်။အဲ့ဒီလိုတိုက်ပွဲတွေကြောင့်အစိုးရစစ်တပ်တွေကတပ်မတော်သားတွေအများပြားကြာဆုံးခဲ့တယ်လို့ကင်းရင်လက်နက်ကိုင်ဖွဲ့စည်းတွေဘက်ကလည်းအရာရှိတွေရဲဘော်တွေအများဆုံးကြာဆုံးခဲ့တာနော်
။အစိုးရဘက်ကကြာဆုံးခဲ့တဲ့သူတွေထဲမှာအဖိုးဦးစောလာကြီးနဲ့အဖွားဒေါ်စန်းကြီးတွေရဲ့သားဗိုလ်ကြီးတင်လည်းပါခဲ့တာပေါ့
။တင်းကျော်ဖိနေအေးမနဲ့သူများအကြောင်းမှကြားတယ်။ဩမေတ္တာကြားရတော့ဘောနော်။ဩအဖွားတော့မယုံဘောနော်။ ถ้าพ่อไม่ยอมดิทำอะไรสิทำไม่ได้ดีเลยเขาฝาดเลยจ่าตรุษที่หลังในยาวเลยตรุษนับไปยังดูไปเลยปุตตันเนี่ยแต่ยาวตุเตียวพ่อเนาะพ่อตาที่หลังเนี่ยตรีเมียเนาะตรุษเปล่าเปล่าพ่อเนาะ
အဲ့ဒီချိန်တုန်းကတာဖြစ်သူရှီရမ်ထွက်ခင်ဆိုကင်ဘီနယ်ဖန်အမျိုးထဲမှာပဲနေထိုင်နေမိဘတွေစီကိုလာပြီးတော့နှုတ်ဆက်လေရှိတယ်လို့လည်းအဖွားတော်ဆန်းကြီးကပြောပါတယ်အဲ့လိုနှုတ်ဆက်တိုင်းလဲရှီရမ်ထွက်မဲ့သားကိုအမြဲလိုလိုစိတ်ပူရတယ်လို့လည
်းသူရှီရမ်သွားမယ်ဆိုသူလာနှုတ်ဆက်ရတယ်ကိုစိတ်ပူတော့ဘာနော်စိတ်ပူသူ့ကိုပြောပြတော့ဘာနော်ဒါတတိထားအစားစားအရာသူအဲ့လိုမျိုးဟိုမှားလိုက်တော့ဘာနော
်ဒါပေမဲ့လည်းအဖွားမလိုချင်ဆုံးနေ့တနေ့ကိုရောက်ခဲ့တယ်လို့ပဲပြောရမှာပါလက်ရှိအချိန်ကာလမှာတော့အဖွားတော်ဆန်းကြီးအနေနဲ့ပြည်တွင်းကြီးရေးပေါ်ဆောင်နေတဲ့သတင်းတွေကိုကြားကြားနေရပြီးတော့စစ်တပ်နဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားညီငယ်လက်မှတ်ထိုးတာတွေအပြစ်ရဲ့ဆဲရွေးတွေတစ်ဖက်နဲ့တစ်ဖက်လုပ်ပြီးတော့တိုက်ပွဲတွေပြန်မဖြစ်တော့တာကိုလည်းဒီဒေတာထဲမှာတွေ့လာရတယ်လို့ပြောပါတယ်။ဒါကြောင့်တပ်မတော်သားမိခင်တူဦးအနေနဲ့ရောတားသည့်မိခင်တူဦးရဲ့ခန်းစားချက်နဲ့ပါနှိုင်းရှင်ပြီးတော့ဘယ်တပ်မတော်သားတွေကိုမှထပ်ပြီးတော့ကြာဆုံးတာမျိုးမလုပ်လာတော့ဘဲပြည်တွင်းကြီးရေးအမြင်ရချင်တယ်လို့သူ့ရဲ့အိမ်မက်တွေကိုအခုလိုဖွင့်ဟပါတယ်
။ညီချမ်းကြီးရဝိုင်းရင်တော့ကောင်းပါပဲလို့အခုလူကြီးတဲ့အဲ့လိုမျိုးခေါ်ပြတော့ငင်းချမ်းကြီးညှိတယ်ဆိုတာအောင်မြင်ပါစေလို့ဆုတောင်းတော့ပါတော့အဲ့လိုမျိုးအောင်မြင်သွားလို့ရှိရင်ဘာဖြစ်တော့အဖွားတော့တော့ကအဲ့လိုမျိုးဖြစ်ခဲ့တယ်ဟောစားညှိခင်းနဲ့မဖြစ်ရတော့ဘောတော့အဲ့လိုမျိုးဟောဆုတောင်းတယ်အများကြီးပဲ
ကိုအောင်ရည်ကြီးမိခင်တူရဲ့ငင်းချမ်းကြီးမျောလင်းချက်ကိုတော့ကြားခဲ့ရပြီနော်ဒါနဲ့ဘူဂျီတင်ရဲ့မိဘတွေကဗမာတိုင်းသားတွေပဲလား
လွန်ခဲ့တဲ့26နှစ်ကကြာဆုံးသွားခဲ့တဲ့ဘူဂျီတင်ရဲ့မိခင်နဲ့ဖခင်ဖြစ်တဲ့အဖိုးဦးစောလာကြီးနဲ့အဖွားတော်ဆန်းကြီးတို့ဟာမွန်လူမျိုးတွေနဲ့ကင်လူမျိုးတွေပေါ့မဝင်ရဲ့ပြည်တော်စုမြန်မာနိုင်ငံသားတွေပါပဲဗျာကဲမဝင်ရေမဝင်ကရောကင်းပြည်နယ်ထဲမှာဘယ်သူနဲ့သွားတွေ့ဖို့ရှိသေးလဲဗျ
ဟုတ်ကဲ့ကိုအောင်ရဲကလက်နက်ကန်တိုက်ပွဲတွေကြားမှာကြာဆုံးသွားတဲ့စစ်တပ်ဘက်ကမိသားစုဝင်တွေနဲ့သွားတွေ့ထားတာဆိုတော့ညီမကလည်းလက်နက်ကန်အဖွဲ့ထဲမှာကြာဆုံးသွားတဲ့ចောင်းသားတက်မတော် ABSTF ရဲ့ရဲဘော်ကိုရဲအကြောင်းပြောပြမယ်လေသူကလည်းတိုက်ပွဲတွေကြားမှာကြောက်ဆုံသွားခဲ့တာကြောက်ဆုံသွားခဲ့တဲ့ကိုရဲရဲ့အမမတ်တန်လွင်စီကိုဖအံမြို့တဲကနေဆိုင်ကယ်နဲ့သွားမယ်ဆိုရင်15မိနစ်လောက်သွားရတယ်လေသူတို့အိမ်နဲ့မလက်မကတ်မှာဆိုရင်မူလာတန်းကျောင်းတစ်ကျောင်းရှိတယ်ကလေးတွေကျောင်းစီချင်းဖြစ်လို့ကစားနေတာကိုတွေ့နေရတာလေအခုဆိုတိုက်ပွဲတွေသိမ်းမဖြစ်တော့လို့ကလေးတွေရဲ့ကျောင်းပညာရေးဟာကရင်ပြည်နယ်ထဲမှာတိတ်ပြီးအခက်အခဲမရှိတော့တာကြောင့်အစိုးရကျောင်းတွေမှာကျောင်းသားလေးတွေပျော်ပျော်ရွှင်ရွှင်ကျောင်းတက်နေနိုင်တာကိုတွေ့နေရပြီလေ။ကဲပြောရင်းဆိုရင်ကိုရဲရဲ့အမအိမ်ကိုရောက်လာပါပြီ။အမရေကျမတို့ဝင်ခဲ့မယ်နော်။အဒီမကိုရဲကလက်နက်ကင်ဖွဲတဲ့ကိုဘလို့ဝင်ဖြစ်သွားတာလဲ
။ဟိုစာကျောင်းသားချင်းချင်းတော့ဟိုချိတ်ဆက်ရှိကြနေနေတူလေ။အဲ့လိုလှုပ်ရှားတဲ့ခါကျတော့လေသူကအဲ့လှုပ်ရှားမှုတွေမှာပါတာပေါ့နော်အဆန္ဒပြတာတို့ဘာလို့អော်တာတို့ဖြစ်တာတို့အဲ့ဒါလူလူနဲ့အဲ့ဒါသူပါတယ်သူလည်းသူဖန်မျိုးတွေမှာသူတို့လှည့်နေရတယ်ရှိတယ်အဲ့လိုမျိုးဖြစ်နေရင်လည်းမသူ့ကိုလိုက်ဖမ်းတာတွေကစတိုက်စတိုက်ဖြစ်လာတဲ့ခါကျတော့သူကမหนีရတော့လာပါမိုက်ကြီးတဲ့ကျွန်တော်หนีလို့မဖြစ်တော့ဘူးလေအဲ့ဒါကျွန်တော်ထွက်တော့မယ်ပေါ့နော်သူကအဲ့လိုပြောတာဟဲ့နေဖြစ်ရလားဒီလောက်တော့မှရှူရှူရှက်ရှက်တည်းဖြစ်နေတာအကုန်လုံးမလုံမချုံနေဖြစ်နေတဲ့ဥစ္စာတွားလို့ကတက်လာဆိုတွားလို့မတက်လည်းတက်အောင်တွားမှာပဲတဲ့အဲ့ကျွန်တော်ထွက်ထွက်မယ်တဲ့အဲ့ကျွန်တော်အလာဘူအနီသူလာကတော့ပါတယ်ငါဆိုတော့အေးဒါဆိုရင်အော်လို့သွားလို့ရှိရင်ကောင်းကောင်းသွားပါနော်အနီလည်းကိုကလည်းဝန်နှမ်းမဲဆိုတော့လေသူ့ပတ်ဆိုင်လည်းဘလောက်မပေးနိုင်သူ့တရလားမသိဘူးအဲ့ဒါပဲပေးလိုက်နိုင်လေအေးကောင်းကောင်းသွားနော်လို့အဲ့သူ့ပြောတော့အဲ့ဒီအချိန်နဲ့သူထွက်သွားလိုက်တာ
ကိုရဲ့ကြောက်ဆုံးသွားပြီလို့တိတိချင်းမာရောဟိုအမဘလူခံစားရလဲ
ဟုတ်စားလို့စစ်ကြောင်းသွားပြီးတော့ပြန်လာတယ်တဲ့ကြားတာနော်အန်တီကြားဖို့ပေါ့နော်သိချာတော့မသိဘူးအဲပြင်လာတဲ့အခါမှာသူတို့စားကြတောက်ကြမယ်ပေါ့နော်ချက်ပြုတ်နေတဲ့အချိန်မှာပဲသူတို့ဟိုကနေမှခြုံကိုတိုက်ပြီးခံလိုက်ရတော့သူတို့ပဲအရှိဆုံးမှာအဲကြသွားတယ်လေအဲ့ဒါမျိုးပြောတန်ကြတယ်ဝန်နှန်းဘွားဖြစ်တော့ကိုယ့်ရင်ထဲမှာတော့ကြိတ်ပြောတော့ခံစားနေရတယ်ဒါပေမဲ့လို့ပြောလို့ပြောမရဲဘူးဘယ်သူမှလည်းမတိုင်မြင်ရဲဘူးအဲ့လိုအခြေအနေမျိုးရောက်နေတယ်ကြောက်နေရတာပေါ့အကုန်လုံးအကယ်၍မှတိုင်မြင်လိုက်မိတယ်မေးလိုက်မိတယ်ဆိုလို့ရှိရင်အဲ့ဒီလိုစပါနော်အရေးကြီးလှုပ်ရှားတဲ့လူတွေနဲ့အဆက်အစပ်ရှိတယ်ဆိုတော့ကိုယ်ဝန်ထမ်းလည်းပြုတ်မယ်လေအဲ့ကကြာစာဝန်ကြီးလည်းခက်ခဲဖြစ်မှာဆိုတော့ကိုယ့်ကိုယ်တအုံနီးနီးပဲနေနေရတယ်ဒါမဲ့လို့လက်မေးတာတော့ရှိသေးတယ
်ဟိုလက်နက်ကန်တိုက်ပွဲတွေကြားမှာအမားရဲမောင်ကြောက်ဆုံးသွားပြီဆိုတော့ဟိုလက်ရှိချိန်မှာလည်းငင်းချင်းကြီးလုပ်ငန်းတွေကိုလုပ်နေကြပြီလို့လည်းသိရပြီပေါ့နော်ဒါမဲ့အမားရဲဟိုငင်းချင်းကြီးမျှော်လင့်ချက်ကိုလည်းပြောပြပေးပါဦး
ဘလောက်ထိမျောလင့်ထားတယ်လဲပြောအောင်နော်အများကြီးမျောလင့်တာဟောငြိမ်းချမ်းရေးရမှလဲဟိုစာဝတ်နေရေးဥစားပေါ့လူမှုရေးစာဝတ်နေရေးစီးပွားရေးစသဖြင့်ပေါ့နော်အားလုံးလူမှုဒုက္ခပေါင်းနေရကင်းပါလေအခုမငြိမ်းချမ်းမှုဆိုကြီးလန်းစာစားနေဘယ်နေ့ဘာဖြစ်မလဲဘယ်နေ့ဘာဖြစ်မလဲဆိုတော့စိတ်တော်ကအမြဲရောက်နေတာ
ါကတော့လက်နက်ကန်တိုက်ပွဲတွေပြင်းထန်ဆုံးဖြစ်ခဲ့တဲ့ကရင်ပြည်နယ်ထဲမှာအသက်ဆုံးသွားခဲ့ရတဲ့ APSDF ရဲဘော်ကိုရဲအဖြစ်ပါကိုအောင်ရဲရဲ့
ညဉ့်ညဉ့်မရှိခင်ညီနောင်တိုင်းသားချင်းချင်းတိုက်ကြတဲ့စပွဲတွေမှာအသက်ပေးခဲ့ရတဲ့တပ်မတော်ဘက်ကဗိုလ်ကြီးတွေနဲ့ကရင်ပြည်နယ်ထဲက APSDF ရဲဘော်ကိုရဲတို့လိုမျိုးနှစ်ဖက်အဖွဲ့တွေထဲမှာအကြဆုံးတွေလည်းအရေးအတွက်တော်များများအတိတ်ကာလတွေတုန်းကရှိခဲ့မှာပဲနော
်ဟုတ်တယ်ကိုအောင်ရဲရဲ့ဒါကြောင့်လဲပြည်တွင်းငင်းချင်းကြီးအမြင်ရဖို့တနိုင်ငံလုံးကြီးဖောက်တာတွေအပြစ်ခက်တွေရကြဖို့အင်အားစုအသီးသီးကတိုက်တွန်းနေကြတာပေါ့အခုကလက်နက်နဲ့ဖြည့်ရှင်းရမယ့်လမ်းစဉ်မကောင်းမှုဆိုတာတော့သိလာကြပါပြီ
ဟုတ်တယ်ဒါပေမဲ့မြန်မာပြည်မှာကြီးဖောက်တာတော့မရနိုင်သေးဘူးဗျာပြစ်ခတ်မှုတွေကြားတည်ကျင်မှုတွေပျက်စီးဆုံးရှုံးမှုတွေမရှိတော့အောင်ပြည်သူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေအနုပညာရှင်တွေကလည်းစစ်ပွဲတွေရက်သွောင်းအောင်သူတို့စွန့်တလောက်စောင့်နေကြတာကိုလည်းအခုနောက်ပိုင်းဒီဘက်နှစ်တွေမှာတွေ့လာရတယ်ကဲမဝင်ကိုကျွန်တော်ကဗီယက်နမ်စစ်ပွဲကာလတုန်းကစစ်ပွဲကိုနာကျီလို့ရေးသားခဲ့ပြီးတော့ဒီတချင်းဟာလက်ရှိမြန်မာပြည်ရဲ့ပြည်ရင်းကြီးနဲ့တိုက်ဆိုင်မှုရှိနေတယ်ဆိုတော့တချင်းလေးတစ်ပိုက်ကိုကျွန်တော်ဖွင့်ပြမယ်တချင်းရဲ့နာမည်ကတော့နောက်ဆုံးအိမ်မက်တဲ့စစ်ပွဲတွေအမြန်ရက်ဖို့ဒီကြေးအတွက်တအားသေးအနုပညာနဲ့လှုပ်ရှားနေတယ်ပန်းရလန်အဖွဲ့ကဦးရလွေကိုရင်ဂီတာတီးပြီးတော့ဆိုပြထားတာလေကျင်းလေးဆိုပြသွားခဲ့တဲ့ဦးရဲလွင်ရဲ့ပြည်တွင်းကြီးကြီးနဲ့ပတ်သက်တဲ့မျှော်လင့်ချက်တချို့ကိုလည်းနားထောင်ကြည့်ပါဦ
းဒီတော့တော့လိုင်းနဲ့ပဲပြန်ပြီးတော့လုံတော့ပုံပြီးမငိမ့်ချောင်းဆိုတာကိုအထင်ရှားဖြစ်လာတယ်မြစ်တာနဲ့သွားမှာပဲရမယ်ဆိုတော့ကျွန်တော်တွေ့တယ်အဲ့တော့ဒီစစ်ငိမ့်ချောင်းကြီးအတွက်ကျွန်တော်အမြင်ကတော့မြစ်တာတတ်လို့ရတယ်အခုဒီပြောနေကြတယ်အခုအထူးသဖြင့်ပရိုက်တာလုပ်နေကြတယ်ဆိုတော့ကျွန်တော်ငိမ့်ချောင်းကြီးလိုချင်တယ်ဆိုတဲ့အကြောင်းကိုပူတည်သွားတာပဲအဖွဲ့
ကိုအောင်ရဲကမြစည်းမလိုင်းကဦးရဲလွင်ရဲ့ငင်းချင်းရေလှူရှာမှုကိုပြောပြလာတော့ညီမကလည်းကရင်လူမျိုးတွေကငင်းချင်းရေနဲ့ပတ်သက်ပြီးတချင်းတွေရေးနေတဲ့တရေးဆရာဦးစောချစ်တန်းရဲ့ပြည်တွင်းငင်းချင်းရေအိမ်မက်တချို့ကိုသူပြောပြထားတာလေးတွေနားထောင်ကြည့်စေချင်တယ်
။မငင်းကြတဲ့ဒီကဆိုတာဘယ်လိုမှတိုးတက်မှုဆိုတာမရှိဘူး။တိုးတက်စေချင်ရင်တော့နေမီငင်းချမ်းမှာပဲတိုးတက်မှာ။ဆိုတော့ကအခုနှစ်ကာလမြောက်များစွာကြာခဲ့ပါပြီ။တိုက်နေခိုက်နေကြတာဒါနောက်ဆုံးဒီကြီးပျက်စီးတာကကိုတည်ရင်သားတွေပဲ
နှစ်ပေါင်း60ကျော်လက်နက်ကင်တော်လန်ခဲ့တဲ့ကရင်လက်နက်ကင်ဖွဲ့ကြီးတစ်ခုဖြစ်တဲ့ KNU KNA မြသားစီယုံနဲ့အစိုးရအကြားပြည်ထောင်စုလက်မှတ်ရေးထိုးခဲ့တာဆိုရင်နှစ်နှစ်နီးပါးရှိခဲ့ပါပြီဒီကြားထဲမှာ KNU နဲ့အစိုးရစစ်တပ်အကြားတိုက်ပွဲတွေပြန်မဖြစ်တော့တာကိုလည်းသတိထားမိပါတယ
်ကရင်ပြည်နယ်ထဲမှာပဲနောက်ထပ်လက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်တဲ့ DKBA နဲ့လည်းပြည်ထောင်စုအစ်စ်လက်မှတ်ထိုးထားသလို KNU KNLA ငြိမ်းချမ်းရေးကောင်စီဖွဲ့နဲ့လည်းပြည်내အစ်စ်လက်မှတ်ထိုးထားတာတွေရှိပါတယ်
။ကဲမဝင်ရေတိုင်းဒေသဒေသတွေကငြိမ်းချမ်းရေးမျှော်လင့်နေကြသလိုမြေပြတ်မှာရှိတဲ့မြန်မာတိုင်းဒေသတွေကလည်းငြိမ်းချမ်းရေးအိမ်မက်တွေမျှော်လင့်ချက်တွေရှိနေတယ်ဆိုတာကိုကျွန်တော်တို့မြင်တွေ့ခဲ့ရပြီနော်။သောတာရှင်များခင်ဗျာပြီးခဲ့တဲ့နိုဝင်ဘာလနဲ့ဒီဇင်ဘာလတွေအတွင်းမှာကျွန်တော်နဲ့အတူငြိမ်းချမ်းရေးသတင်းတွေကိုစိတ်ဝင်စားတဲ့မြန်မာလူငယ်သတင်းသမားတွေစုပေါင်းပြီးတော့တိုင်းဒေသဒေသတွေကိုကွင်းဆင်းလေ့လာပြီးမျော်လင့်နေထွေးငြိမ်းချမ်းရေးစီစဉ်ကနေတဆင့်တိုင်းဒေသပြည်သူတွေရဲ့ငြိမ်းချမ်းမျော်လင့်ချက်စကားသံတွေကိုတင်ဆက်ပေးခဲ့တာပါဒီစီစဉ်ကို Internet News ပတ်မိုးကူညီမှုနဲ့တင်ဆက်ခဲ့တာလည်းဖြစ်ပါတယ်နောက်အခါခွင့်သိရင်လည်းပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့အစီအစဉ်တွေကိုစတိုက်ထုတ်လွှင့်ပေးသွားမယ်လို့ပြောကြားရင်းနဲ့ပဲမျော်လင့်နေထွေးငြိမ်းချမ်းရေးစီစဉ်ကိုဒီမှာပဲကျင်းပရစီပါခင်ဗျာ
ခုနဆင်ခဲ့ရတာတော့ကိုအောင်ရဲမောင်မောင်စီစဉ်တင်ဆက်တဲ့မျော်လင့်နေထွေးငြိမ်းချမ်းရေးကဏ္ဍပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ23ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတည်းကထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တီအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလက်မီတာ190ရောနေပြီးတော့လဲတိုးချဲ့ဖမ်းယူနာဆင်နိုင်ပါရဲ့ရှင်။ခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲကတက်ကြည်စကားကဏ္ဍမှာတော့
ဗာဂျီညုံကရီမောမောနဲ့အဲ့ဒီလိုမဟုတ်ကြောင်းညင်ညင်သာသာနဲ့ဝင်ပြီးတော့ရှင်းပြပါလေစိတ်ပါလက်ပါဆိုတာဒီနေရာမှာစိတ်လဲပါတယ်ရုပ်လဲပါတယ်ဆိုတာမျိုးမဟုတ်ကြအကြောင
်းဆရာကြီးဦးဝင်းဖေကဒီတစ်ပတ်ဘာအကြောင်းနဲ့ပြပြထားတယ်လဲဆိုတာမကြခင်ကြားကြမှာပါခရော့အပတ်စင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါရောင်းမယ်ပထမဆုံးဒီကနေ့ညရဲ့ပတ်စင်ကဏ္ဍတွေထက်ကဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကဏ္ဍမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးပြောတာဘာအတိတ်ပဲတက်ရောက်တယ်လဲဆိုရဲကောင်းစင်နဲ့ဆွေးနွေးတင်ပြထားပါရယ်မိုက်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရယ်ရှင
်ဒီတစ်ပတ်အတွင်းနိုင်ငံရေးနဲ့မီဒီယာလောကမှာလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတဲ့သတင်းတစ်ပုဒ်ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့ပြောစကားတွေပါပဲပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့ရန်ကုန်မီကာဆာဟိုတယ်မှာရုပ်ရှင်ဂီတနုပညာရှင်တွေနဲ့တွေ့ဆုံပွဲမှာသူကလွတ်တော်ထဲမှာစစ်တပ်က25ရဲခန့်လုံးပါဝင်ခြင်းဟာအာဏာပြန်မသိမ်းမှုဖြစ်တဲ့အကြောင်းဒါပေမဲ့တိုင်းပြည်မတည်ငြိမ်အေးချမ်းမှုဆိုရင်တော့စစ်တပ်ကအာဏာပြန်သိမ်းရမှာပဲဖြစ်ကြောင်းပြောလိုက်လို့ပါပဲလက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌလည်းဖြစ်အရင်စစ်အာဏာရှင်ခေတ်ကထိတ်တန့်တာဝန်ယူခဲ့တဲ့ဒုဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ဥတင်ရေးပြောလိုက်တဲ့စကားအပြည့်စုံဟာပါလဲဘာယူရချက်နဲ့ပြောလိုက်တာလဲအကျိုးဆက်ကဘာတွေဖြစ်လာနိုင်မလဲဆိုတာဆွေးနွေးတင်ပြသွားပါမယ်
ဥတည်ပြောခဲ့တာတွေက1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းခဲ့တယ်ဆိုတာအကျိုးကြောင့်ခိုင်လုံပြီးမှန်ကန်တယ်ဆိုတဲ့အကြောင်းအာဏာရှင်ဦးနေဝင်အုပ်ချုပ်ခဲ့တဲ့1962ခုနှစ်ကနေ1988ခုနှစ်အထိ26နှစ်တာကာလလောက်ကင်ဆောင်ရွက်ခဲ့သမျှတွေဟာမူဝါဒသဘောတရားကောင်းမွန်ပေမဲ့အကောင့်ထဲပေါ်သူတွေအားနည်းလို့မအောင်မမြင်ဖြစ်ပြီး1988အရေးခင်းဖြစ်ပေါ်လာတဲ့အကြောင်း1988မှာလေစစ်တပ်ဟာမလွဲမရှောင်သာလို့အာဏာသိမ်းခဲ့ရတာဖြစ်ကြောင်းဒါကြောင့်1990မှာရွေးကောက်ပွဲလုပ်ပေးခဲ့တာဖြစ်ပေမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရတဲ့အခါအာဃာတရားရှေ့ထားတဲ့အတွက်အာဏာလွှဲမပေးခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါကြောင့်နောက်ပိုင်းအာဏာသိမ်းတာတွေမဖြစ်အောင်ဖွဲ့စည်းပုံရေးဆွဲပြီးလွတ်တော်ရဲမှစစ်တပ်က25ရာခိုင်နှုန်းရယူထားခဲ့တဲ့အကြောင်းဒါပေမဲ့လည်းတိုင်းပြည်မတည်မငြိမ်ဖြစ်လာရင်စစပူပူဖြစ်လာရင်အာနာတင်းရမှာပဲလို့ပြောဆိုခဲ့တာဖြစ်ပါတယ်။ UTA ပြောတာတွေကိုခြုံငုံသုံးသပ်ကြည့်ရင်တိုင်းပြည်ကိုပျက်စီးစေခဲ့တဲ့ကပအလဲမှာအောက်ကျနောက်ကျဖြစ်စေခဲ့တဲ့စစ်အာဏာရှင်စနစ်ကိုအပြစ်အဝါကာကွယ်ပြောဆိုသွားတာတွေ့ရမှာဖြစ်ပါတယ်။တကယ်တော့ဒီပြောဆိုမှုတွေဟာအရင်စစ်အစိုးရခေတ်ကလည်းအခုလိုပဲထက်တလဲလဲပြောဆိုဝါဒဖြန့်ခဲ့တာဖြစ်ပါတယ်။ပြည်သူတွေကရောနိုင်ငံတကာကပါဘယ်သူကမှလက်ခံတာမဟုတ်ပါဘူး။
တကယ်ဖြစ်မှန်ကတော့1962ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းတယ်ဆိုတာဘလို့တိုင်းပြည်ပြိုကွဲမဲ့အန္တရာယ်ကြောင့်မှမဟုတ်ပါဘူးအာဏာကိုမဲမောလို့ကိုအာဏာသိမ်းလိုက်တာပဲဖြစ်ပါတယ်ဒါကြောင့်လဲနောက်ပိုင်းတော်လှန်ရေးကောင်စီမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရခေါင်းစဉ်အမျိုးတက်ပြီး26နှစ်တန်တိုင်းတူတဲ့အာဏာရှင်စနစ်နဲ့အုပ်ချုပ်သွားခဲ့တာဘယ်သူမှညင်လို့ရတဲ့အချက်မဟုတ်ပါဘူးအာဏာရှင်စနစ်ကြောင့်တိုင်းပြည်အဖက်ဖက်ကချွတ်ချုံကြဂုံးကောက်เสียမရှိတော့တဲ့အခြေအနေရောက်မှပြည်သူတွေအုံကြွပောက်ကွဲလာပြီးဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေပေါ်ပေါက်လာတာပါဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့ကာလအတွင်းလူတချို့ရဲ့မင်းမဲဇိုက်ဆန်နဲ့လှုပ်ရှားမှုလုပ်တာရှိသလိုအဲ့လိုမင်းမဲဇိုက်ဆန်ဆန်ပြဿနာမျိုးပေါ်ပေါက်လာအောင်အာဏာပိုင်တွေကိုယ်တိုင်ဖန်တီးလုပ်ကင်ခဲ့တယ်ဆိုတဲ့အထောက်အထားတွေလည်းအများကြီးရှိခဲ့ပါတယ်ဘယ်လိုပဲဖြစ်ဖြစ်မင်းမဲဇိုက်တွေကဆိုးရွားခဲ့တယ်ဆိုရင်တော့စစ်တပ်အနေနဲ့အလွန်ဆုံးလုပ်ရမှာကအဲ့ဒီမင်းမဲဇိုက်ပြုလုပ်သူတွေကိုနှိမ်နင်းဖို့ပါပဲအာဏာသိမ်းပြီးတိုင်းပြည်ကိုဆယ်စုနှစ်နဲ့ချီအုပ်ချုပ်မင်းလုပ်ဖို့လူဝင်မလိုအပ်ပါဘူးဘလို့ပဲဖြစ်ဖြစ်အဲ့ဒီမင်းမဲဇိုက်ဖြစ်တာလေးအကြောင်းပြပြီးစစ်အာဏာရှင်တွေဟာတိုင်းပြည်ကိုနောက်ထပ်အနည်း20ကျော်အုပ်ချုပ်ခဲ့ပြန်ပါတယ
်အဲ့ဒီတကြိမ်အုပ်ချုပ်မှုကတော့ပိုးဆိုးပါတယ်အရင်အာဏာရှင်ဦးနေဝင်လက်ထက်ကထက်ပိုးဆိုးတယ်လို့အိမ်နီးချင်းစစ်အာဏာရှင်တွေထက်လည်းပိုးပြီးဆိုးတဲ့အကျိုးဆက်တွေဖြစ်စေခဲ့ပါတယ်အဲ့ဒါတွေကတော့တက်မတော်ကိုဗမာလူမျိုးကြီးတွေရဲ့တက်မတော်ဖြစ်အောင်ဖန်တီးတာအစိုးရရန်ဒီယာတဲ့စစ်အရာရှိဟောင်းတွေကိုထက်ပြီးဘျူရိုကရေစီရန်ဒီယာကိုဖျက်ဆီးတာအာဏာကိုနည်းနည်းလေးမှလာမချင်းချောက်နိုင်အောင်ပညာရေးစနစ်ကိုဖျက်ဆီးပစ်တာစတာတွေအပြင်တိုင်းပြည်ရဲ့အထွေထွေစီးပွားရေးကြဆင်းအောင်ပါပြုလုပ်ခဲ့လို့ဖြစ်ပါတယ်ဒါတွေကိုအထောက်အထားမဲ့ပြောနေတာတော့မဟုတ်ပါဘူးတက်မတော်ရဲမှတိုင်းရင်းသားတွေကိုအရာရှိကြီးအဆင့်ရောက်မလာအောင်တားမြစ်ခဲ့တဲ့အကြောင်းအခုနောက်ပိုင်းအဲ့ဒါကိုပြန်လဲပြင်ဆင်ပြီးပြည်ထောင်စုတက်မတော်ဖြစ်အောင်လုပ်မယ့်အကြောင်း ဗိုလ်ချုပ်ဟောင်းတယောက်ကတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမှာအသိပေးခဲ့ပူပါတယ်။အစိုးရရန်ဒီယာတွေစစ်အရာရှိဟောင်းတွေအများအပြားထည့်သွင်းတာဟာလေပြည်ဦးလွင်စစ်တပ်ကတူကလက်ခံတဲ့ဗိုလ်လောင်းအရေးအတွက်စီးရင်ကိုကြည့်ရင်ပဲသိနိုင်ပါတယ်။1988မတိုင်ခင်ကစစ်တပ်ကတူမှာ၄နှစ်ပေါင်းဗိုလ်လောင်း600ဝန်းကျင်လောက်ပဲရှိပေမဲ့2000ပြည့်နှစ်ဝန်းကျင်ရောက်တော့၃နှစ်စာဗိုလ်လောင်းတပေါင်းနီးပါလက်ခံမွေးထုတ်တဲ့အထိအစ20လောက်တိုးချဲခဲ့တာတွေ့နိုင်ပါတယ်။တိုင်းပြည်ကိုဒီလိုရစရာမရှိအောင်လုတ်ကင်ဆောင်ရွက်ခဲ့တဲ့စစ်အာဏာရှင်တွေကိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်အေးအကာအကွယ်ပေးရမှာအကြောင်းနှစ်ကြောင်းရှိနိုင်ပါတယ်။တစ်ကြောင်းကတော့စစ်အာဏာရှင်ဟောင်းတွေစစ်ဗိုလ်ချုပ်ဟောင်းနဲ့စစ်အရာရှိဟောင်းတွေအားလုံးကိုစီယုံလိုက်တာဖြစ်ပြီးလက်ရှိတပ်မတော်ခေါင်းဆောင်တွေကိုလည်းအရင်အစဉ်လာအတိုင်းကိုစီစဉ်သလိုဖြစ်မလာရင်အာနာသိမ့်ခွင့်ရှိတယ်ဆိုပြီးသွေးထိုးလှုံ့ဆော်လိုက်တဲ့သဘောလဲတက်ရောက်ပါတယ်။အခြားတစ်ဖက်မှာလည်းအတိုက်ခံအင်အားစုတွေနဲ့ပြည်သူလူထုကြီးတရက်လုံးကိုဒုစစ်တပ်နဲ့စစ်အရာရှိဟောင်းတွေကမင်းတို့ကိုဒီမိုကရေစီတစ်ဆင့်ပြီးတစ်ဆင့်ပေးနေတယ်။ပေးသလောက်ယူပိုမတောင်းနဲ့ပိုတောင်းရင်အာနာသိမ့်ပွဲပဲရမယ်ဆိုပြီးချင်းချောက်လိုက်တဲ့အတိတ်ပဲလဲတက်ရောက်နေပါတယ
်။ဦးတည်ရေးကသာမန်စစ်ဗိုလ်ချုပ်ဟောင်းတယောက်မဟုတ်ပါဘူး။လက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုစပြီးရောက်မရောက်အဆုံးဖြတ်ပေးမဲ့အလွန်ရေးကြီးတဲ့2015ရွေးကောက်ပွဲကိုဂိုင်လူကြီးတဖွဲ့ပဲမလိုက်ပဲကျင်းပပေးရမယ့်ပုံကိုကြီးဖြစ်ပါတယ်။ဒီပြိုင်ပွဲကြီးမှာအဓိကပြိုင်ရမယ့်သူတွေဟာအရင်စစ်ဗိုလ်ချုပ်ဟောင်းနေတဲ့ပါတီဖြစ်တဲ့ပြည်ခိုင်ပြိုးပါတီ၊ဒေါက်တာစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားပါတီတွေပဲဖြစ်ပါတယ်။ဒီလိုအချိန်မှာဂိုင်လူကြီးတဖွဲ့ရက်တီပေးရမယ့်ကော်မရှင်ဥက္ကဋ္ဌတယောက်အနေနဲ့ဆရာနာရှင်ဟောင်းနေကိုကာကွယ်တာအတိုက်ခံအင်အားစုတွေကိုအပြစ်တင်ပြောဆိုတာတွေဟာတင့်တော်မှုမရှိပါဘူး။ဒီအတွက်ဥတည်ရေးအနေနဲ့လာမယ့်2015အထွေထွေရွေးကောက်ပွဲကိုဘဲမလိုက်ပဲလွတ်လပ်ပြီးတရားမျှတစွာကျင်းပပေးမယ်ဆိုတဲ့အပေါ်အများကြီးစိုးရိမ်စရာကောင်းနေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်ပြပေးခဲ့တော့ပါရှင်။ခုတော့အပတ်စဉ်တင်ဆက်နေကြမအေးတန်နာကျော်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြည့်ရအောင်ပါရှင်။
ပြည်ဝရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖျော်ဖြေပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြားရမှာဖြစ်ပါရဲ့ရှင်။အရင်ဦးဆုံးတော့ VOE ကိုအမြဲတမ်းနားထောင်ပြပါတယ်လို့ရေးလာတဲ့သောရရှင်ကျော်ဆန်းထေးရဲ့စာကိုပြောချင်ပါတယ်။သူကတခါမှစာမရေးဘူးပါဘူးတဲ့။အခုစာလေးရောက်လာရင်လည်းအီးမေးလ်ပြန်ပို့ပေးစီချင်ပါတယ်။ဒီလိုမျိုးပို့လို့ရောက်တယ်ဆိုရင်ပို့ပေးပါတဲ့ဘလို့အချက်လက်တွေပါမှစာပြန်ကြားပေးမယ်လဲဆိုတာလည်းသိချင်ပါတယ်ဆိုပြီးတော့ရေးလာတာပါဟုတ်ကဲ့ပါရှင်ကျမတို့ VOE ကနေသောရရှင်နေစီကိုလေးလိုင်းကပဲစာပြန်ကြားပါတယ်နော်ဘလို့အကြောင်းအချက်တွေရှိတော့မှ VOE ကိုစာရေးရမယ်လို့တော့ကျမတို့မသတ်မှတ်ထားပါဘူးဒါမဲ့လေရင်ဖွင့်စာရေးသားခြင်းနေဆိုရင်တော့ဒီပုဂ္ဂိုလ်တူတယောက်စီကိုဥတီပြီးတော့တိုက်ခိုက်ရေးသားတာမျိုးဒါမှမဟုတ်လေကိုဖတ်ကိုပုဂ္ဂလိယဆန်တဲ့အစာမျိုးရေးတာမျိုးဆိုရင်တော့အထောက်လွှဲမပေးပါဘူးရှင်တခြားစာတွေအားလုံးကိုတော့ကျမတို့ရွေးချယ်ပြီးတော့အချိန်ရရင်ရသလောက်စာတွေများများပါနိုင်အောင်လို့ထုတ်လွှင့်ပေးပါရစေနော်အခုလိုမျိုး VOE ကိုဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေထဲမှာတော့သောရရှင်တယောက်နိုင်ငံရေးအမြင်ကိုရေးလာတဲ့စာကိုပြောပြပေးခြင်းပါတယ်သောရရှင်မျိုးခိုင်ကသူမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ထုတ်ဖော်လာပါတယ်
ကျွန်တော်ရဲ့အဖြစ်စီချင်းဆုံးဆန္ဒကတော့ကျွန်တော်နိုင်ငံမှာပညာရေးစီးပွားရေးကျန်းမာရေးအမြန်ဆုံးဖွံ့ဖြိုးတိုးတက်လာအောင်ပြီးတော့အကျင့်ပြည့်ချစားမှုတွေလုံးဝပပျောက်သွားအောင်မတရားမှုမှန်သမျှတရားသဖြင့်ဖြစ်အောင်တရားမျှတအောင်ဥပဒေအထက်မှာသမရကအစဘယ်သူမှရှိမနေအောင်ဒီမိုကရေစီတကယ်အစ်စ်မှဖော်ဆောင်နိုင်မဲ့သမရကိုသာအလို့အရှိဆုံးပါဦးသိန်းစင်ဟာသူ့ရဲ့သမရလက်ရှိတက်တန်းနေမှာပညာရေးကျန်းမာရေးစီးပွားရေးတကယ်ဖွံ့ဖြိုးတိုးတက်အောင်မလုတ်ဆောင်နိုင်ဘူးလို့မြင်ပါတယ်သူလုတ်တလောက်လုံနေတယ်ဆိုပေမဲ့လည်းသူ့ရဲ့လုတ်ဆောင်မှုတွေဟာအောက်ခြေအထိထိရောက်မှုလုံးဝမရှိပါဘူးဘာဖြစ်လို့လဲဆိုတော့အရင်အခြေအနေနဲ့အခုအခြေအနေဟာဘာမှပြောင်းလဲမသွားပါဘူးရှစ်ဆက်ပြီးတော့လည်းကောင်းလာနိုင်ဖို့ကလည်းသူ့အနေနဲ့မလုတ်ဆောင်နိုင်ဘူးလို့လည်းမြင်ပါတယ်ဦးသိန်းစင်အစိုးရဟာလက်ရှိကြုံတွေ့နေရတဲ့လေယာဉ်မြေပြဿနာများကိုလည်းမဖြေရှင်းပေးသလိုနိုင်ငံရဲ့တရားစာတတွေကိုလည်းမထိမ့်သိမ့်ပါဘူးဘာသာရေးလူမျိုးရေးပြဿနာတွေဖြေရှင်းရမှာလဲကိုင်းတွယ်ဖြေရှင်းမှုအရန်အားနေပါတယ် မိထီလာအရေးအခင်မန္တလေးအရေးအခင်ရခိုင်အရေးအခင်ထန်းကုန်းအရေးအခင်ဒါမျိုးတွေမှာကင်တွယ်မှုအရန်အားနေပါတယ်ပုံမှန်436ပြင်ဖို့အန်အေဒီကလူမှုစန္ဒကောက်လိုက်တဲ့အခါမှာလဲထောက်ခံသူ9တန်းရခဲ့တယ်ဆိုပေမဲ့ဒါတွေကိုလွတ်တော်ဥက္ကဋ္ဌကြီးကအကျုံးဝင်မှုလို့ပြောပါတယ်တကယ်လည်းပဲအခုချိန်ထိကောက်ခံသူ9တန်းရဲ့စန္ဒကိုလွတ်တော်ကအတိအမှတ်မပြုပါဘူးလွတ်တော်ဆိုတာပြည်သူအတန်ကိုနားထောင်ရမှာပါဒါပေမဲ့လွတ်တော်ထဲမှာရှိတဲ့လွတ်တော်အမတ်တွေဟာလည်းပြည်သူစန္ဒကိုအတိအမှတ်မပြုပါဘူးကျွန်တော်မေးချင်တာကလွတ်တော်ဟာပြည်သူအတန်ကိုနားမထောင်ရင်ဘု து အတန်ကိုနားထောင်နေတယ်လေပြည်သူအတန်ကိုနားမထောင်ရင်ပြည်သူလွတ်တော်မဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်ဒီလိုနိုင်ငံမှာနေရာစုံကယိုယွင်းမှုနဲ့အဖက်ဖက်ကအားနေနေတဲ့ခေါင်းဆောင်တယောက်ကိုကျွန်တော်အနေနဲ့ထောက်ခံဖို့စန္ဒလုံးဝမရှိပါဘူ
းဒါကတော့ view ကိုစာရေးလာတဲ့သောရရှင်မျိုးခန့်ရဲ့ကိုယ်ပိုင်အမြင်ဖြစ်ပါတယ်ရှင်တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်နော်အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖျော်ပြပေးစီပါတယ် Billboard ရဲ့ Hot အဖြစ်ဆုံးတင်းနံပါတ်100ထဲမှာထိဆုံးနံပါတ်1ကိုရောက်နေတဲ့သချင်းလေးပဲဖြစ်ပါတယ်ရှင် Horsey ရဲ့တီးဆိုထားတဲ့ Take Me to Church ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော
် My lover's got humor She's a giggle at a funeral Knows everybody's disapproval I should have worshipped her sooner If the heavens ever did speak She's the last true mouthpiece Every Sunday's getting more bleak A fresh poison each week We were born sick You heard them say it My church offers no absolutes She tells me worship in the bedroom The only heaven I'll be sent to Is when I'm alone with you I was born sick But I love it Command me to be well. Amen. 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 Take me to church. I worship like a dog at the shrine of your light. I'll tell you my sins and you can sharpen your knife. Offer me that deathless death. The good God, let me give you my life. Take me to church.
တီဆိုထားတဲ့ Take Me to Church ဆိုတဲ့သင်္ကေတနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းမေတ္တာတေးလက်ဆောင်ပေးပို့လာတဲ့သင်္ကေတလေးတစ်ခုနဲ့လည်းထုတ်လွှင့်ပေးဖို့ရှိပါသေးတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးခြင်းပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအနေနဲ့ရရက်ကတောင်သူလယ်သမားတွေရဲ့ဒုက္ခတွေကိုရေးပြီးတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးခြင်းပါတယ်။ဒေဒီယေမျိုးနဲ့တောက်ကြကန်စစ်ကလယ်သမားတွေဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ရတဲ့မအေးရတဲ့တောင်သူလယ်သမားတွေရဲ့ဘဝကိုအခုလိုမျိုးအားလုံးသိအောင် VOA ကတစင်ပြောပြခြင်းပါတဲ့
။နာဂစ်မုံနိုင်တန်ကြောင့်လူအများဆုံးတွေလယ်မြေအများဆုံးပျက်စီးခဲ့ရတဲ့ AR တိုင်းဒေသကြီးဒေဒီယေမျိုးနယ်တောက်ကြွကျေးရွာအုပ်စုမှာလယ်ဆိုင်ဧက4500ကျော်ရှိပြီးကန်စိတ်ကျေးရွာမှာတော့လယ်ဆိုင်ဧက5000ခန့်ရှိပါတယ်။ဒါပေမဲ့လည်းဒီလယ်မြေတွေဟာပင်လယ်ဒီအောက်လယ်မြေတွေဖြစ်လို့အောက်ရေဖမ်းချိန်မှစလို့စပိုင်းရင်မဲ့ရိတ်သိမ်းချိန်အထိထိန်းကြီးလုတ်ကန်ရတဲ့တမိုးတတိစားဒေသတွေလည်းဖြစ်ပါတယ်။နှွေတုတ်မိုးချိုးရတဲ့တမန်တွေကိုလည်းလွတ်လပ်ရေးရပြီးချိန်ကစလို့ဒီမိုကရေစီဖော်ဆောင်တဲ့အယက်သားအစိုးရလက်ထက်2013ခုနှစ်တိုင်အောင်တမန်တွေတုတ်ပေးခဲ့ရပါတယ်။အခု2014ခုနှစ်အမျိုးသားနေမတိုင်မီတုတ်ပေးရမယ့်တမန်တွေကိုတိုင်းဒေသဝန်ကြီးကတမန်တုတ်ပေးခိုင်းအောင်မတုတ်ပေးဘူးလို့အပြတ်ညင်းထားလိုက်ပါတယ်။ဒါကြောင့်မလို့အင်းတမန်များအချိန်မီမတုတ်ပေးပါကရင့်မဲ့ပြီးစပါးတင်းရင်ငါးသိန်းကပင်လယ်စားငံကြီးအောက်နင်းမြုပ်ပျက်စီးပါလိမ့်မယ်ကျွန်တော်တို့လေသမားတွေဒုတိယအကြိမ်တတိယအကြိမ်နာဂစ်ဒန်တင်းတယ်လို့ဘဝမျိုးကြုံတွေ့ရပြီးစည်ရင်မွဲတေမှုဘဝမှာရုံမထွက်နိုင်တော့ပါဒါကြောင့်အချိန်မီအင်းတမန်များတုတ်ပေးနိုင်ဖို့လေးစားစွာတင်ပြတိုင်ကြားအပ်ပါတယ်ခင်ဗျာ
အေယာဝရီတိုင်းဒေသကြီးတေတေမျိုးနယ်ကလေသမားတွေရတဲ့မအေးဖြစ်နေရပါတယ်ဆိုပြီးဒီသောရရှင်ရင်ဖွင့်လာတာပါ ဖျားပုံမျိုးမှာလယ်သမားတွေကြုံနေရတဲ့အခက်အခဲကိုလယ်ဆယ်ဝင်ကြီးနဲ့သမရာကြီးကို VOA ကတစ်ဆင့်ပြောချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်စာကိုထောက်ပြပေးသွားပါမယ်ဘလို့တွေအခက်အခဲတွေများကြုံတွေ့နေကြရပါလဲရှင်
ဘကိုယ်တိုင်းဒေသကြီးဒိုင်ဦးမြို့နယ်ပကံခွဲကြီးရွာဦးစုညောင်လေးပင်မြို့နယ်ဂျိုးပင်ကြီးရွာဦးစုတို့မှာလေသမားတွေကိုအမတော်ကြီးထုတ်မချီသေးလို့ကျွန်တော်တို့လေသမားတွေအခက်တွေ့နေရပါတယ်။စဘာဆိုင်ပြူရတော့မဲ့ယာတိရောက်ပေမဲ့အစိုးရဆိုင်ပြူစီချင်းဝင်မရလို့လေသမားတွေမှာအပြင်ကနေခုနှစ်ချက်တိုးနှုံနဲ့အတိုးနှုံကြီးစွာချင်းကားဆိုင်ပြူနေရပါတယ်။ဒါပြင်နှူရဝဲဆွဲလဲရသခိုးထောင်းစကပုံလိုသမားဝယ်မဘန်ကနေကြီးရွာဦးချုပ်ရီမှုတွေနဲ့ပေါင်းပြီးလေသမားတွေကိုကျွေးငွေတွေနင်းကန်ချင်းကြောက်တောင်းခံနေပါတယ်။ပြီးတော့လေသမားတွေကိုစစ်တပ်ကတင်ထားတဲ့လေရီပြန်အပ်ဖို့လေယာမီမပုံတင်ကြီးတေကကို9,000နှုန်းထပ်ပြီးကောက်ခံနေပါဗါး။အရင် 3,000 ကျပ်ကောက်ခံပြီးပါပြီ။ဒီတော့နေပြည်တော်ရှိအရာရှိကြီးများမျက်စိပသာရရှိစီရန်နဲ့ဒီပြည်လုံးရှိလေသမားတို့ကြီးအားကြွားလုံးထုတ်ဆရာလို့ရန်စိုက်ပျိုးထားတယ်လို့ဖြစ်နေတဲ့ကဲ့သို့ဖြစ်နေသောဆက်ဆက်ယူစိုက်ခင်းများတွင်ပင်ဆာစလူးခါမလီပဲတတိုင်းပြည်လုံးရဲ့ဆင်းရဲခြင်းတရားမှန်ကိုကွင်းစင်ကြည့်ရှုပေးကြပါဦးလို့နေပြည်တော်ကသမရအပါအဝင်ဝန်ကြီးတွေကိုပန်ကြားလိုက်ပါတယ်။ရှင်ပေမှာကြောက်နေရင်လည်းကျွန်တော်တို့လေသမားတွေထန်ပိုးရွက်ပြီးတော့ပြတ်သားပါမယ်လို့ VOA မှတစ်ဆင့်ပန်ကြားခြင်းပါတယ်
။ဒီသောရရှင်ကအောက်မှာကာတွန်လေးတစ်ခုရေးပြီးတော့ထည့်ပေးလာတာပါ။တိုက်ပုံနဲ့ခေါင်းပေါင်းနဲ့ဒီအမျိုးသားကြီးတယောက်ကစကားပြောစင်မြင်းကနေပြီးတော့သူတွေးတွေပေါက်နေတဲ့အကြောင်းသူခေါင်းထဲမှာတော့ငွေ2015ဆိုပြီးတော့စဉ်းစားနေတဲ့ပုံကိုပြောပြထားပါတယ်။တကယ်တမ်းသူကမိုက်ခရိုဖုန်းကနေပြီးတော့ပြောနေတာကတော့ခင်ဗျားတို့အတွက်ကြောက်ကောင်းစားဖို့စဉ်းစားထားပါတယ်တဲ့။ရုတ်တရက်ကြည့်တော့ခင်ဗျားတို့ကောင်းစားဖို့အတွက်စဉ်းစားထားတယ်လို့မျိုးဖြစ်ပေမဲ့လည်းကျုပ်ကောင်းစားဖို့စဉ်းစားထားပါတယ်ဆိုတော့သူ့ဘာသူကောင်းစားဖို့ပြန်စဉ်းစားနေပါတယ်ဆိုပြီးတော့ဒီသောရရှင်ကခက်ပြောင်ပြောင်ရေးလာပါတယ်ရှင်။ဖြာပုံမျိုးနဲ့မှော်ပြီးဈေးရွာအုပ်စုမှာရှိတဲ့လယ်သမားတွေရဲ့အခက်အခဲကိုရေးပြလာတဲ့သောရရှင်ရဲ့စာပါ။သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။ VOA ရဲ့တိကျသောရရှင်တွေအတွက်သချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးပါမယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဒေးတောင်းလာတဲ့သောရရှင်ကိုအလှည့်ပေးခြင်းပါတယ်ရှင်။ကျွန်တော် Christmas သခြင်းတပုတ်လောက်တောင်းခြင်းလို့ပါလို့ရေးလာတဲ့အစာကတော့ဟိုတစ်ခါတော့လည်းစာရေးဦးပါတယ်ဒီသောရရှင်ကကျွန်တော်သခြင်းလက်ဆောင်တောင်းတဲ့တစ်ခါမှပါမလာပါဘူးတဲ့။ကျွန်မမှတ်မှတ်ရရတစ်ခေါက်ထုတ်လွှင့်ပေးပါရနော်။ဒီတစ်ခေါက်လည်းပါလာပါစေလို့မျှော်လင့်ရင်းသချင်းတပုတ်တောင်းဆိုခြင်းပါတယ်ကျွန်တော်လည်းနှစ်ပေါင်းများစွာ10နှစ်နီးပါးကွဲခွာသွားတဲ့မိဘတငယ်ချင်းတွေအားလုံးအတွက်သချင်းတောင်းခြင်းလို့ပါအဖိုးအဖေဥစွမ်းလို့ဂွန်စေးအမေနဲ့အညီကိုမောင်နှမတွေအားလုံးဝါရစွတ်ခြေရွာမှာနေထိုင်ကြတဲ့ခြေရွာသူခြေရွာသားတွေအားလုံးကန်စီဆိုင်ရွာမှာနေထိုင်ကြတဲ့ဆီယမဂျာနန်လနန်အောင်လာအလဲတန်းကျောင်းကိုအတူတကွတက်ခဲ့ကြတဲ့တငယ်ချင်းတွေအားလုံးဒရမ်ဘန်ခြေရွာမှာနေထိုင်တဲ့အမေရဲ့အကိုတွေတူတူမရီယူဇနာရက်ကွက်စီတာပူမြစ်ကြီးနားမြို့မှာနေထိုင်တဲ့တငယ်ချင်းတွေပတ်သက်ဖူးတဲ့သူတွေအားလုံးခရစ်မတ်မှာသခင်ယေရှုမွေးဖွားရာအခါသမယကောင်းကြီးမင်္ဂလာအဖျားရာနဲ့ပြည့်စုံပါစေကြောင်းဆုတောင်းပါတယ်တဲ့ကျွန်တော်နာမည်တော့မပြောတော့ပါဘူးဥခွန်စေးရဲ့သား၁၀နှစ်နီးပါးလောက်အင်းနဲ့ခွဲခွာသွားခဲ့တဲ့သားမိုက်သားစိုးတယောက်ဆိုရင်သက်ဆိုင်သူတွေအလုံးသိပါပြီတဲ့အခုလောလောဆယ်ကျွန်တော် USA မြောက်ပိုင်းပြည်နယ်တပြည်နယ်မှာနေထိုင်လျက်ရှိကြောင်းလည်းပြောချင်ပါတယ်ကချင်စစ်ပြေဒုက္ခတွေအားလုံးလဲသခင်ယေရှုရဲ့မွေးနေ့အခါသမယကစပြီးတော့ဒုက္ခအပေါင်းကင်းဝေးကြပြီးတော့အမြန်ဆုံးကိုယ့်ရဲ့ကိုယ်ရပြန်ပြီးတော့အေးအေးချမ်းချမ်းနေထိုင်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါရစေတဲ့သခင်ယေရှုနာမတော်၌အာမင်ဆိုပြီးတော့ဒီသောရရှင်ခရစ်စမတ်အထူးမြတ်တာတိလက်ဆောင်တောင်းလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုသလိုပဲဒီခရစ်စမတ်အခါသမယမှာကမ္ဘာလောကတစ်ခုလုံးပျော်ရွှင်ခြင်းတွေလွှမ်းခြုံစေဖို့ရည်တံပြီးတော့ Joy to the World ဆိုတဲ့သင်္ချေထုတ်လွှင့်ပေးခြင်းပါတယ်နော် Celtic Woman တွေတည်ဆူထားတာဖြစ်ပါတယ်ဘာသာပေါင်းစုံကသောရရှင်တွေအားလုံးလည်းဒီ Joy to the World ဆိုတဲ့သင်္ချေကိုနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးရှင် Joy to the World the Lord is come let earth receive her King Sing, and heaven and nature sing, and heaven and heaven. Joy to the world ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတင်းငွေတွေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်ရဘူးဆိုတော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါလိမ့်။ VOA ကိုလည်းစာရေးစာပါအောင်နော်။တော်ရရှင်နေအောင်ရှင်းလင်းချက်ပြစာပါစေရှင
ဆန္ဒကြောတင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရပါရှင်။ဒီအစီအစဉ်ကိုခုလိုတင်းနှွေနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်။ခုတော့တက်ကြီးစကားကဏ္ဍပါဒီတစ်ပတ်မှာတော့စိတ်နဲ့ပတ်သက်တဲ့မြန်မာစကားအသုံးအနှုန်းတချို့အကြောင်းမှတ်သားမိသည်မဆရာဦးဝင်းဖေကပြောပြထားပါရဲ့ရှင်။
ခါကဝင်းဖေဟာဗာကြီးတယောက်ဖြစ်တဲ့ဦးထိန်ညွန့်စီမှာရောက်နေပါလေအဲ့ဒီအချိန်မှာပဲဗာကြီးညွန့်ရဲ့ဧည့်သည်တဦးဟာမြန်မာစကားမြန်မာစာပေလေ့လာနေတဲ့အမေရိကန်တန်ယုံဝန်ထမ်းတဦးနဲ့အတူဗာကြီးညွန့်စီရောက်လာပါလေဝင်းဖေနဲ့လည်းမိတ်ဆက်ပေးပါလေစကားစမိပြောကြရင်အမေရိကန်ဧည့်သည်ကစိတ်ပါလက်ပါဆိုတဲ့မြန်မာစကားစုကလေးအကြောင်းအတိအပယ်ကိုမေးပါတယ်ဒီတော့သူ့ကိုခေါ်လာတဲ့သူကပဲမြန်မာစကားစိတ်ပါလက်ပါဆိုတာစိတ်အားဖြင့်လဲသဘောတူတယ်လက်တွေ့အားဖြင့်လဲသဘောတူတယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ကြောင်းစိတ်ရောကိုယ်ပါဆိုတာနဲ့တူတဲ့အကြောင်းဥပမာလူတစ်ယောက်ကထမင်းစားနေတဲ့လူတစ်ယောက်ကိုထမင်းကျွေးကျင်တဲ့စိတ်ဖြစ်လာတော့လက်တွေ့အားဖြင့်လဲထမင်းဝယ်ပြီးကျွေးလိုက်တဲ့သဘောဖြစ်ကြောင်းစသဖြင့်ရှင်းပြလိုက်ပါတယ်ဒီတော့ဗာကြီးညွန့်ကရီရီမောမောနဲ့အဲ့ဒီလိုမဟုတ်ကြောင်းငင်းငင်းသားသားနဲ့ဝင်ပြီးတော့ရှင်းပြပါတယ်စိတ်ပါလက်ပါဆိုတာဒီနေရာမှာစိတ်လဲပါတယ်ရုပ်လဲပါတယ်ဆိုတာမျိုးမဟုတ်တဲ့အကြောင်းဒီနေရာမှာစိတ်ဆိုတာပါဠိစကားဖြစ်ပြီးတော့လက်ဆိုတာမြန်မာစကားဖြစ်ကြောင်းစိတ်ဆိုတဲ့ပါဠိနောက်ကမြန်မာစကားအ ਨੇ အဓိပ္ပာယ်ဖွင့်ပြီးတော့လိုက်လာတဲ့သဘောအထူးပြုပြောဆိုတဲ့သဘောဖြစ်တဲ့အကြောင်းဒုက္ခချမ်းသာဒုက္ခဆင်းရဲဆိုတဲ့စကားတွေလို့အ ਨੇ ကနောက်ကကတ်လိုက်လာတဲ့သဘောဖြစ်တဲ့အကြောင်းရှင်းပြပါရစေဒုက္ခနဲ့ဒုက္ခဆိုတဲ့ဝေါ်ဟာရတွေဟာပါဠိဝေါ်ဟာရတွေဖြစ်ပြီးတော့ချမ်းသာနဲ့ဆင်းရဲတို့ဟာမြန်မာဝေါ်ဟာရတွေဖြစ်တဲ့အကြောင်းဒါကြောင့်စိတ်ပါလက်ပါဆိုတာစိတ်ဓာအပြင်၎င်းလက်တွေအပြင်၎င်းဆိုတဲ့သဘောမဟုတ်တဲ့အကြောင်းရှင်းပြပါတယ်မြန်မာစကားတွေကလက်ခံတယ်ဆိုတဲ့အတုံးမှာသဘောတရားတစ်ခုအဆိုတစ်ခုကိုလယ်ဝါဖြန့်ပြီးခံယူတယ်ဆိုတဲ့အဓိပ္ပာယ်မဟုတ်ကြောင်းစိတ်အပြင်သဘောတူတယ်လို့ဆိုလိုတာဖြစ်ကြောင်းစိတ်လက်ချမ်းသာတယ်ဆိုရမှာလေစိတ်ချမ်းသာတယ်လို့ပြောတာလားဖြစ်ကြောင်းရှင်းပြပါတယ်လက်ဆိုတဲ့စကားလိုပဲဝမ်းဆိုတဲ့မြန်မာစကားဟာလေစိတ်နဲ့တွဲပြီးစိတ်နောက်ကစိတ်ရဲ့အနက်ကိုပေးလေရှိတဲ့အကြောင်းနှလုံးစိတ်ဝမ်းချမ်းသာကြပါစေဆိုတာစိတ်ချမ်းသာကြပါစေလို့ပြောတာပဲဖြစ်ကြောင်းရှင်းပြပါတယ်ဝင်းဖေလေဘေးကနေပြီးတော့ဗိုင်းညွန့်ရှင်းပြနေတာတွေကိုဆက်ဆက်စဉ်းစားနေရပါတယ်တနည်းအားမှာတစ်ချိန်ကကြားခဲ့ဘူးတာကိုလည်းပြန်ပြီးသတိရနေမိပါတယ်ပုပ်ကိုကြီးတဦးကမြန်မာစကားမှာစိတ်ဆိုတာပါဠိกว่าတယ်မြန်မာလိုမရှိဘူးလို့ဆိုပါတယ်ခုတော့ပါဠိလိုစိတ်ရဲ့နောက်ကမြန်မာအနဲ့လက်တို့ဝမ်းတို့ဆိုတာတွေရှိတယ်လို့ဗာကြီးညုံကပြောနေပါဘောဝင်းဘေးအတွက်ဆက်ပြီးတော့နည်းနည်းရှုပ်ထွေးနေတော့ဗာကြီးညုံကဆက်ပြီးရှင်းပြပါတယ်မြန်မာစာပေမြန်မာစကားမှာမူလအပြင်အတော်ကြီးပြည့်ပြည့်စုံစုံရှိခဲ့တာမှန်ပေမဲ့ဘာသာရေးအရာပါဠိဘာသာကိုအလေးအမြတ်ပြုအယိုသေးလွန် ပါဠိဝေါ်ဟာရတွေကိုထိတ်တန့်ရှေ့တန့်တင်ရင်မြန်မာစကားတွေဟာပါဠိနောက်ကိုရောက်သွားကြတာဖြစ်ပုံရတယ်လို့ရှင်းပြပါတယ်။ဒါကြောင့်လက်ရည်တပြင်းဒီဆိုတဲ့မြန်မာစကားမှာလက်ဆိုတာစိတ်ဖြစ်ပြီးတော့စိတ်တွေဟာရေရဲ့မျက်နှာပြင်တပ်သားဒီတပြင်းဒီညီသလိုရေကိုခွဲကြမရသလိုစိတ်တူကိုယ်တူစိတ်ဝမ်းမကွဲပဲတဏီတညောထဲသာဓုညီမြရှိကြဖို့
ဝင်းဖေမှတ်သားခဲ့ရသလိုတင်ပြပါရယ်ဆက်လက်တင်ပြပါမယ်ကျမ်းမှာချမ်းသာကြပါစီကျွန်တော်ဝင်းဖေပါဆရာကြီးဝင်းဖေရဲ့တကြီးစကားကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်မနေ့ပြန်သတင်းလာနေမနေ့ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှနားဆင်ခဲ့ကြရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်လည်နားဆင်ကြမှာပါလိုင်းတိုမီတာ32လေးဆယ်လေးဆယ်ရှင်းနဲ့90ရိုးကနေဖမ်းယူနားဆင်နိုင်ပါရယ်ရှင်
ဆိုနီရုပ်ရှင်ထုတ်လို့ရင်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုနိုင်ငံတကာသတင်းအချင်းချုပ်ကိုမှတ်သိထိုက်ကကြေညာပေးပါမယ်ရှင် ကွန်မြူနီမြောက်ကိုရီးယားရဲ့လက်ချက်လို့အမေရိကန်တို့တုံ့သက်နေတယ်လို့သမ္မတဥပမာကပြောဆိုလိုက်ပါတယ်ဆိုနီရုပ်ရှင်ထုတ်လို့ရင်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုဟာ ကိုမျိုးနဲ့မြောက်ကိုရီးယားရဲ့လက်ချက်လို့အမေရိကန်ရရှိတို့ကဆွဆွဲပြောဆိုနေတာပါအင်တာနက်ချိုးဖောက်မှုဟာစစ်ပွဲသဘောမဟုတ်ပေမဲ့ထိခိုက်မှုကြီးမားတယ်လို့သတ်မှတ်လို့ရတဲ့အကြောင်းစီအန်အန်ရုပ်သံရဲ့စတိတ်တော့ဒနေရှင်းအစီအစဉ်မှာသမ္မတဥပမာကပြောဆိုခဲ့တာဖြစ်ပါတယ်မြောက် ကိုရီးယားခေါင်းဆောင်ကင်ဂျုံအုန်ကိုလှုပ်ချမ်းဖို့ဆီယန်ရီတို့ကတင်းတောက်နှစ်ဦးကိုငှားရတဲ့အကြောင်းရိုက်ထားတယ်ဒီအင်တာဗျူးရုပ်ရှင်ကားကိုကြည့်ရှုသူတို့ဟာကျမဆိုးနဲ့ရင်ဆိုင်ရပါစေမယ်လို့လည်းသတိပေးခဲ့တာပါအခုတော့ဆိုနီရုပ်ရှင်ထုတ်လို့ရေးကဒီလ ကျူဘာနိုင်ငံဂွါတနာမိုပင်လယ်ကွေ့မှာရှိတဲ့အမေရိကန်တို့ရဲ့ဂွါတနာမိုအချင်းထောင်ကိုပိတ်ဖို့သူ့လုံနိုင်တဲ့ဟာအလုံးကိုလုံမယ်လို့အမေရိကန်သမ္မတဥပမာကပြောဆိုလိုက်ပါတယ်။စင်နန်သတင်းဌာနနဲ့လုတ်တဲ့တွေ့ဆုံမေးမြန်းကမ်းမှာသမ္မတဥပမာကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီဂွါတနာမိုအချင်းထောင်ကိုဆက်လက်လှုပ်ဆောင်နေတာဟာကမ္ဘာတစ်လောအဆွန်ရောက်တဲ့ဂျီဟတ်ဘာသာရေးစ
စုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ် VOA American တိုင်းရဲ့သတင်းလာနေမနက်ဖြန်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီထိ9နာရီခွဲအထိလိုင်းဒိုမီတာ24 30နဲ့40ရောကနေဖန်ယူနာဆင်နိုင်ကြပါရရှင် VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေကျမနန်းလောပါ
This program has come to you from the Voice of America, Washington.